Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်အောက်တိုဘာလ10ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညဖက်သတင်းတွေကိုတော့ဦးတင်မောင်သားနဲ့ကျမနန်းလာတို့တင်ပြမှာပါ။ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့ဂျာကလာအမျိုးသားညီညွတ်ရေးအစိုးရ NUG တို့ကိုရာလင်းမြန်မာလူထုရဲ့သဘောထားဆန္ဒကိုကိုစားပြုတဲ့တရားဝင်အဖွဲ့အစည်းတွေဖြစ်ဥရောပပါလီမန်ကထောက်ခံလိုက်ပါတယ်။မြန်မာနိုင်ငံထဲကအင်တာနက်ဖြတ်ထားတဲ့ဒေသတချို့မှာစစ်တပ်ကလက်နက်ကြီးတွေတိုးချပြီးတော့အင်အားတိုးမြင့်နေတဲ့အပေါ်ဆိုရင်ကြောင်းလူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OHR ကပြောပါတယ်။တခါကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းသံအမတ်ကြီးဦးကျော်မိုးထွန်း IRR ရဲ့လွတ်လပ်ခွင့်ဆုချီးမြှင့်ခံရပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းနေတဲ့အတူဒီကနေ့နေပြီးတော့တရားရုံးချိန်မှာတော့ဒေါံဆန်းစုကြည်ပေါ်မှာအဂတိလိုက်စားမှုဆွေဆော့ချက်အတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကိုပြန်လည်မေးခွန်းနေမိခဲ့ကြပါတယ
်။ဒါကြီးကပြန်လည်မေးခွန်းဖြိုးမင်းသိန်းကိုလည်းမေးရတယ်။အဦးရဲ့ထက်ကိုလည်းပဲရဲ့ထက်ဆိုစစ်စစ်သူနဲ့စစ်စစ်အရာရှိပေါ့နော်။အဲ့တူလည်းဒီပြန်လည်မေးခွန်းနှစ်ယောက်လုံးဝင်တယ
်။ရှင်းနေကြီးဦးကြည်ဝင်းပါရှင်နောက်ပိုင်းမှာဒီသတင်းအပြည့်ဆုံးနားဆင်ရပါမယ်။ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးညီပူကိုတော့အများပြည်သူတည်ငြိမ်အေးချမ်းအောင်လုံစော်လုံဆောင်မှုနဲ့အလုတ်ကျန်းတဲ့ထောင်နဲ့နှစ်နှစ်ချမှတ်လိုက်ပါတယ်။ဆီယနာတိန်းနာရှစ်လာကျော်လာပေမဲ့စန့်ကျင်ကန့်ကွက်ဆန္ဒပြပွဲတွေဆက်ရှိနေပါတယ်။ကချင်ဖားကန့်လီတို့လမ်းပေါ်မှာတော့တိုက်ပွဲတွေကဆက်ပြီးတော့ဖြစ်နေပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ဦးတင်မောင်တန်းတို့ကတင်ပြပေးကြပါလိမ့်မယ်ရှင
်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG တို့ကတည်းကမြန်မာလူထုရဲ့ဒီမိုကရေစီနေကြသဘောဆန္ဒကိုကိုစားပြုတဲ့တရားဝင်အဖွဲ့အစည်းတွေအဖြစ်ထောက်ခံတဲ့အကြောင်းဥရောပပါလီမန်ကဆုံးဖြတ်လိုက်ပါတယ်။အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံအခြေအတဲကိုဥပဒေကြောင့်အရငြိမ်းချမ်းစွာဖြစ်ရှင်နိုင်ရေးဆွေးနွေးပွဲတွေလုပ်တဲ့အခါမှာလဲ CRPH နဲ့ NUG တို့ကိုဖိတ်ခေါ်ဖို့ဥရောပပါလီမန်ရဲ့အောက်တိုဘာလ6ရက်နေ့ဆုံးမြတ်ချက်မှာတိုက်တွန်းထားပါတယ်။ဒါအပြင်အခုဆုံးမြတ်ချက်ထဲမှာဖက်ပြိုင်လာတဲ့ရနေ့ကစစ်အာဏာသိမ်းမှုကိုပြင်းထန်စွာပစ်တင်ရှုံချထားသလိုသမရဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူတွေကိုပြန်လည်ပေးဖို့2020ပြည်နှစ်နိုဝင်ဘာရွေးကောက်ပေါ်ရက်လာကိုလေးစားဖို့အယက်သားအစိုးရကိုချက်ချင်းအာဏာပြန်အပ်ဖို့ငြိမ်းချမ်းစွာဆန္ဒပြသူတွေအပေါ်အကြမ်းမဖက်ဖို့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုလေးစားဖို့နဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်အလုံးကိုတာဝန်ပြန်အပ်ဖို့လည်းတိုက်တွန်းထားပါတယ်။မြန်မာနိုင်ငံထဲမှာလည်းရှိဖမ်းဆီးထိန်းသိမ်းခံရတဲ့နိုင်ငံရေးကောင်းဆောင်တွေနဲ့အခြားလူတွေရဲ့လူခွင့်ရဲ့အခြေအနေတွေ၊ကျန်းမာရေးအနေအထားတွေကိုလည်းမြန်မာနိုင်ငံဆိုင်ရာဥရောပကိုယ်စားလှယ်တွေနဲ့တန်ယုံတွေကအနီးကပ်ဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်။အဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာစစ်တပ်ကိုစစ်လက်နက်ပစ္စည်းတွေရောင်းချတာမျိုးမလုပ်ဖို့လည်းဆုံးမြတ်ချက်မှာတိုက်တွန်းထားတာပါ။ဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်တွေဟာအဖွဲ့ဝင်နိုင်ငံတွေမဖြစ်မနေလိုက်နာရမယ်ဆုံးဖြတ်ချက်မျိုးတော့မဟုတ်ပါဘူး။တရရွေးကောက်တင်မြောက်ထားတဲ့အမတ်အရေးတွေ905ရောက်ပါတဲ့ဥရောပပါလီမန်ဟာဥရောပသမဂ္ဂ EU ရဲ့ဥပဒေပြည့်ရေးဆိုင်ရာအဓိကအဖွဲ့အစည်း3ခုထက်ကတစ်ခုဖြစ်ပါတယ်။ဥရောပကော်မရှင်ရဲ့အဆိုပြုချက်ပေါ်မှာအခြေခံပြီးတော့ဥရောပသမဂ္ဂကောင်စီနဲ့အတူ EU အတွက်ဥပဒေတွေကိုညှိနှိုင်းအတည်ပြုပေးပါတယ်။ EU ထက်မှာဥရောပကောင်စီရအဖွဲ့ဝင်28နိုင်ငံကအစိုးရဒါမှမဟုတ်နိုင်ငံအကြီးအကဲတွေနဲ့ဖွဲ့စည်းထားတာဖြစ်ပြီးတော့ EU ရဲ့မူဝါဒတွေကိုအဓိကချမှတ်တဲ့အစိတ်အပိုင်းလည်းဖြစ်ပါတယ်။
အာဆီယံထိုင်းသီးညီလာခံကိုစစ်ကောင်စီခေါင်းဆောင်ဖိတ်ကြားရေးဟာပုဂ္ဂလိကပိုင်းဆိုင်ရာပြောကြားချက်တွေတော့ဖြစ်ပြီးအာဆီယံမှာအားလုံးသဘောတူဆန္ဒကသာအဓိကဖြစ်တယ်လို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူကမီဒီယာတွေကိုပြပြတဲ့သတင်းစကားမှာအခုလိုပြောကြားလိုက်ပါတယ
်။ကျွန်တော်အလေးထားပြောချင်တာခုနပြောတဲ့အားလုံးသဘောတူဆန္ဒပါ။အားလုံးသဘောတူဆန္ဒအရာဆက်ကြည့်ကြပါလား။ဒါကြောင့်မို့ကျွန်တော်ပြောချင်တာကခုနပြောတဲ့ဟာတွေအူဂျင်းဆိုင်ရာပုံဒီဝိုင်းဆိုင်ရာအဲအားလုံးပြည်နိုင်ငံတနိုင်ငံချင်းဆိုင်ရာပဲဖြစ်ပါတယ်။ဒီနေရာတွေကြောင့်မလို့ကျွန်တော်အနေနဲ့မြန်မာနိုင်ငံအနေနဲ့တော့အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့ဒီအာဆီယံ3စီးစီးကနေတိုင်းကျွန်တော်လောက်ဆောင်သွားမယ်ဆိုတာပြောချင်ပါတယ
်။အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုလာရောက်ရေးကိစ္စပေါ်ရှင်းရှင်းလင်းလင်းပြောကြားမသွားပေမဲ့အမှုရင်းဆိုင်နေရတဲ့သူတွေအကြမ်းဖက်အဖွဲ့တွေနဲ့တွဲဆုံခွင့်ပေးဖို့ဆိုတာကခဲရင်ကြောင့်ဗိုလ်ချုပ်စောမင်းထွန်းကမီဒီယာကိုပြောပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ရောက်ခဲ့တဲ့အာဆီယံသဘောတူညီချက်၅ချက်မှာတော့ပါဝင်ပတ်သက်သူတွေနဲ့တွဲဆုံဆွေးနွေးအချက်တစ်ချက်ပါဝင်ခဲ့ပါတယ်။ဒါပေမဲ့ဒေါ်ဆာစုကြည်နဲ့တွဲဆုံဖို့အတွက်အာဆီယံရဲ့ကြိုးပမ်းမှုမအောင်မြင်ဘူးဆိုရင် လူလူအနေနဲ့ကတော့သူတို့ရဲ့ဂျာဝင်ဖြည့်ရှင်းမှုကိုတော်တော်လေးအယုံကြည်နေသွားနိုင်တယ်လို့ရှိုင်းတိုင်းနာဒီမိုကရေစီအဖွဲ့ချုပ်ထွေထွေအတွေ့အမှုချုပ်ဦးဆိုင်လိုက်က VO ကိုပြောခဲ့ပါတယ်
။မြန်မာနိုင်ငံထဲကအင်တာနက်ဖြတ်ထားတဲ့ဒေသတချို့မှာစစ်တပ်ကလက်နက်ကြီးတွေတိုးချပြီးတော့အင်အားတိုးမြင့်နေတဲ့အပေါ်ဆိုရင်ကြောင်းလူအခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OHCHR ကပြောပါတယ်။ချင်းပြည်နယ်ကံပလက်နယ်ဟာခါမြို့နယ်စကိုင်းတိုင်းထက်ကကနီနဲ့မုံရွာမြို့နယ်မကွေတိုင်းထက်ကကံကောမြို့နယ်တွေမှာလက်နက်ကြီးတွေပိုးချလာနေတယ်လို့အစင်မြင့်စစ်ဗိုလ်ချုပ်နှုတ်ဦးပါလွှတ်ထားတယ်လို့အော်တိုဘာလ၈ရက်နေ့ထုတ် OHCHR ရဲ့ကြေညာချက်မှာပြောထားပါတယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းချင်းပြည်နယ်အပါဝင်ဒေသတချို့ကဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုစစ်ကောင်စီကလိုက်လံရှာဖွေချိန်အတွင်းတပ်ဖြတ်သားတွေ PDF တပ်တွေတိုင်းရင်သားလက်နက်ကိုင်တပ်ဖွဲ့တွေကိုကူညီရတယ်လို့ယူဆတဲ့ရွာတွေထဲဝင်ပြီးတော့အိမ်တွေကိုမီးတင်ရှို့တာဆတဲ့ပြစ်မှုတွေကိုအကြီးအကျယ်ကျူးလွန်ခဲ့တာကိုမှတ်တမ်းပြုစုထားတယ်လို့လည်း OHCHR ပြောခွင့်ရသူ Ravana Samadashani ရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်အကြီးအကျယ်ဖန်စီတာနှိပ်စက်ညှဉ်းပန်းတာနဲ့တပ်ဖြတ်တယ်ဆိုတဲ့သတင်းတွေလည်းရထားတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးဆောင်ရွက်ချက်တွေမှာကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာအပြင်လေကြောင်းကနေထိုးစစ်ဆင်တက်ခဲ့တာတွေပါလိမ့်ရှိတယ်လို့လည်းပြောထားပါတယ်အင်တာနက်ဖြတ်တောက်ထားခြင်းအပြင်တန်းနဲ့ချီတဲ့ပြည်သူတွေအတွက်ဆက်သွယ်ရေးနဲ့သတင်းအချက်အလက်ရရှိရေးခက်ခဲသွားစေတယ်လို့လည်းထောက်ပြထားတာပါမြန်မာပြည်သူတွေအပေါ်ဒီလိုဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးတော့ပေါ်ပေါက်မလာအောင်တားဆီးနိုင်ဖို့နိုင်ငံတကာအတိုင်းဝိုင်းကဝိုင်းဝန်းပြောဆိုကြဖို့လဲ OHCHR ကထုတ်ပြန်ချက်မှာတိုက်တွန်းထားတာပါဩစာကြီးတဲ့တိုင်းပြည်တွေအနေနဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုရပ်သွားအောင်ဝိုင်းဝန်းဖိအားပေးကြဖို့အရသာပြည်သူတွေရဲ့အသက်အိုးအိမ်စီစဉ်ကိုအကာအကွယ်ပေးဖို့နဲ့လိုအပ်နေသူတွေစီလူသားချင်းစာနာမှုအကူအညီတွေအရောက်ပို့နိုင်အောင်လှုပ်ပေးဖို့လဲတိုက်တွန်းထားပါတယ်
အမေရိကန်နိုင်ငံအခြေစိုက် IRI လို့အတူကောက်တည်ကြတဲ့ International Republican Institute အဖွဲ့ကြီးရဲ့2022ခုနှစ် Freedom Award လွတ်လပ်ခွင့်ဆုချီးမြှင့်ခံသူတွေထံမှမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတာမတ်ကြီးဦးကျော်မိုးထွန်းလည်းပါဝင်ပါတယ်။အခြားသောအနေနဲ့ဒီချီးမြှင့်ခံခဲ့ရတဲ့စုပေးပွဲအခမ်းအနားကိုအောက်တိုဘာလ10ရက်နေ့မှာကျင်းပမှာပါ။ဒီမိုကရေစီလွတ်လပ်ခွင့်နဲ့လူသားတွေရဲ့လွတ်မြောက်ရေးကိစ္စများတိုးတက်ရေးအတွက်ပိုင်းဖြတ်မြုပ်နှံဆောင်ရွက်ခဲ့ကြတဲ့သူတွေကို IRI အဖွဲ့ကြီးရဲ့အမြင့်ဆုံးဒီစုကိုချီးမြှင့်တာပါ။ဒီနေ့ February 26ရက်နေ့မှာကျင်းပခဲ့တဲ့ကုလသမဂ္ဂစည်းဝေးမှာတာမတ်ကြီးဦးကျော်မိုးထွန်းကမြန်မာဆရာနာရှင်စန့်ကျင်ရေးဆန္ဒပြသူများရဲ့သင်္ကေတလက်ချောင်း၃ချောင်းကိုထောင်ပြီးအာဏာသိမ်းမှုကိုကန့်ကွက်ဆန့်ကျင်မင်ကွန်းပြောကြားခဲ့ရကလူသိသိများထင်ရှားလာတာ။2022ခုနှစ် IRI လွတ်လပ်ခွင့်စုကိုလစ်တူနီးယားနိုင်ငံဝန်ကြီးချုပ်အင်ဂရီဒ်ဆမွန်နိုက်ဘယ်လာရုစ်နိုင်ငံ၏အကျဉ်းသားများအတွက်ပူးပေါင်းဆောင်ရွက်ရေးကောင်စီကိုယ်စားလှယ်တက်ဆီယာနာကိုမစ်ကျူဘာဂရမီဆူရအမှုပညာရှင်ဝီလီခိုင်ရီနိုတို့နဲ့အတူဥကျော်မိုးထွန်းကရခဲ့တာဖြစ်ပါတယ်။အရင်ကဒီစုကိုရခဲ့ကြတဲ့ထင်ရှားသူတွေကတော့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်လိုက်ဘေးရီးယားသမ္မတအဲလန်ဂျွန်ဆန်ဆာလီအမေရိကန်သမ္မတတွေဖြစ်ကြတဲ့ရိုနီရီဂန်နဲ့ဂျော့ချ်ဘုရှ်လူခွင့်ရေးလှုပ်ရှားသူနက်ထန်ရှာရန်စကီနဲ့အမေရိကန်နိုင်ငံရေးဝန်ကြီးတွေဖြစ်ကြတဲ့ဟယ်ရီကစ်ဆင်ဂျာကိုလင်းစ်ပါဝဲဂျော့ချ်ရှ်စ်James Pegado အစရှိတဲ့ပုံကိုယ်တွေပဲဖြစ်ကြပါတယ
် VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနေ့တွေမှာလိုင်းလက်မီတာ190kilohertz 1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချာနေညဖက် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ်ရောဂါပိုးကူးခံရသူ1466ဦးနဲ့သေဆုံးသူက34ယောက်ရှိတဲ့အကြောင်းမြန်မာကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ပိုးစစ်ဆေးမှုပေါင်း 18,962 ခုလုပ်ခဲ့တာမှာလူ 1,500 နီးပါးပိုးတွေ့တာဖြစ်တဲ့အတွက်ပိုးကူးရခိုင်နှုန်းက 9.8% ဖြစ်ပြီးသေဆုံးသူကတော့ 3.8% ရှိကြောင်းကိုလည်းဖော်ပြထားပါတယ်။ပိုးကူးသူရောသေဆုံးသူပါအရင်ကတော့မများတော့ဘူးလို့ကျန်းမာရေးအရာရှိတယောက်က VOA ကိုပြောပေမဲ့လည်းစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပိုးစစ်ဆေးမှုတွေကိုထိရောက်စွာမလုပ်နိုင်တဲ့အတွက်အမတ်ကဲပိုးကူးသူရောတိတ်ဆုံးသူပါတိထက်များနိုင်တယ်လို့ကျန်းမာရေးပညာရှင်တွေနဲ့ပရာဟိတလုပ်နေသူတွေကသုံးသပ်ကြပါတယ်။လက်ရှိချိန်ထိမြန်မာနိုင်ငံမှာကာကွယ်ဆေးအပြည့်ထိုးပြီးသူက 3.9 တန်းရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ။ဒါအပြင်သတင်းကြွနောက်ပိုင်းစာတင်ကြောင်းတွေပြန်ဖွင့်နိုင်ဖို့အတွက်အသက်12နှစ်နဲ့18နှစ်ကြားကျောင်းသားလူငယ်တွေကိုကာကွယ်ဆေးထိုးဖို့ပြင်ဆင်နေတယ်လို့လည်းအဲ့ဒီကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကိုဗစ်တရားလိုင်းနဲ့အကြီးအကျယ်ကျုံ့ခဲ့တာပါ။စစ်အာဏာသိမ်းပြီးတော့6လထက်ရောက်လာတဲ့အချိန်ထိဒေသခံကကိုရီတပ်တွေနဲ့စစ်ကောင်စီကြားပစ်ခတ်တိုက်ခိုက်မှုတွေကြောင့်ရောတိုင်းနာလက်နက်ကိုင်တွေနဲ့ဖြစ်တဲ့တိုက်ပွဲတွေကြောင့်မှအဝိန်ဆုံးခွာထွက်ပြေးနေရသူကသေငနန်းရှိတယ်လို့ကုလသမဂ္ဂကပြောထားပါတယ်။အဲ့ဒီဒုက္ခသည်စခန်းတချို့မှာလည်းကိုဗစ်ရောဂါကူးစက်နေတယ်လို့ပလရိုက်တာလုပ်နေသူတွေကပြောပါတယ်
။ကိုဗစ်ကာကွယ်ဆေးမမြတ်မတဖျံမြူနေတာကိုကျင့်သိခါမဲ့ယုံမက မိုင်မဲတာလည်းဖြစ်တယ်လို့ကုလသမဂ္ဂထွေထွေမှုချုပ်ကကြာတာပဋိနိကပြောလိုက်ပါတယ်။ကိုဗစ်ကာကွယ်ဆေးရရှိနိုင်မှုဟာချမ်းသာတဲ့အတိုင်းပြည်တွေနဲ့ဆင်းရဲတဲ့အတိုင်းပြည်တွေကြားမှာမမျှမတဖြစ်နေကြပါတယ်။ကြံကဘာကြီးတစ်ခုလုံးကကာကွယ်ဆေးမရရှိပဲကိုဗစ်မျိုးကွဲအသစ်တွေပေါ်လာခဲ့လို့ရှိရင်ဖွံ့ဖြိုးပြီးနိုင်ငံတွေကသူတို့နိုင်ငံသားတွေကိုကာကွယ်ဆေးတစ်လုံးနှလုံးသုံးလုံးထိုးနေတာတွေကအလကားဖြစ်သွားလိမ့်မယ်လို့အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။နိုင်ငံတိုင်းရဲ့လူကြီး40ရာခိုင်နှုန်းကိုဒီနှစ်ကုန်80ရာခိုင်နှုန်းကိုလာမယ့်နှစ်လမှာကာကွယ်ဆေးထိုးပြီးဖို့ကုလသမဂ္ဂကညီမထားပြီးဒေါ်လာ10ဘီလီယံရာမငွေထူထောင်နိုင်မှုဆောင်ရွက်နေပါတယ
်။အမေရိကန်အစိုးရကငွေချေးယူသုံးစွဲနိုင်တဲ့ပမာဏကိုနောက်ဆုံးသတ်မှတ်ရအောက်တိုဘာ16ရက်မတိုင်ခင်မတိုးနိုင်ရင်တော့ပေးဆက်စရာတွေပေးနိုင်တော့မှမဟုတ်တော့ကြောင့်ဒီအခြေအနေကိုရှောင်ရှားမဲ့အရာကြီးသဘောတူညီချက်တရအထက်လွတ်တော်မှမနေ့ကအမေခွဲအတီးပြုလိုက်ပါတယ်။ချင်းငွေပမာဏထပ်တိုးရေးကိစ္စကိုဒီဇင်ဘာလအစောပိုင်းထိအချိန်ယူဖြေရှင်းဖို့တက်တန်းတိုးဖို့ထောက်ခံမဲ50ကန့်ကွက်မဲ48မိနစ်အတီးပြုခဲ့တာပါ Republican ကောင်းဆောင် Mitch McConnell နဲ့ဆက်ဆက်ညီနိုင်ပြီးတဲ့နောက်အခုလိုသဘောတူညီချက်ရလိုက်တဲ့အကြောင်းကိုလည်းအထက်လွတ်တော်လူများစုကောင်းဆောင် Democrat လွတ်တော်အမတ် Chuck Schumer ကမနေ့ကကြေညာပါတယ်။
ဒီနေ့နိုဘယ်ဂျေးရေးဆုကိုနိုဘယ်ဆုကော်မတီကတင်းစားဆရာတွေကိုချီးမြှင့်လိုက်ပါတယ်။လွတ်လပ်စွာပေါ်ပြခွင့်ဟာဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်ကနဦးလိုအပ်တဲ့အခြေအနေတွေဖြစ်ပြီးဒါကိုခုခံကာကွယ်ပေးခဲ့တဲ့အတွက်တင်းစားဆရာနှစ်ယောက်ကိုချီးမြှင့်တာဖြစ်တယ်လို့ကော်မတီကကြေညာပါတယ်။ဖိလစ်ပိုင်ကမာရီယာရက်ဆာနဲ့ရုရှားကဒီမီထရီအဒရီယေဗစ်မူရာတော့ဖ်တို့နှစ်ယောက်ဟာ2021ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုကိုပူးတွဲရရှိသွားကြတာပါ။နှစ်ယောက်စလုံးဟာရက်ပလာနဲ့နိုဗာဂျာကက်ဆက်တာလို့ခေါ်တဲ့တီးကြလွတ်လပ်တဲ့မီဒီယာတွေကိုဖိလစ်ပိုင်နိုင်ငံမှာ2012ခုနှစ်နဲ့ရုရှားနိုင်ငံမှာ1993ခုနှစ်တုန်းမှထူထောင်ခဲ့ကြတဲ့သူတွေဖြစ်ပါတယ်။မာရီယာရက်ဆာရဲ့ Red Blood Digital Media ဟာသမ္မတဒူတာတေးရဲ့အငင်းပွားပွဲရာမူးယစ်ဆေးပွားနှိမ်နင်းတပ်ဖြတ်မှုတွေပေါ်စုံစမ်းဖော်ထုတ်ခဲ့ပြီးဒီမီထရီမူရာတော့ဖ်ရဲ့နိုဗာဂျာကက်ဆက်တာကလည်းအာရာမိုင်တွေရဲ့လောက်ရက်ကိုဖော်ထုတ်ဝေဖန်ရေးသားခဲ့ပါတယ်။ဒီလိုလွတ်လပ်စွာဖော်ပြခဲ့တာကြောင့်လည်းသူတို့တစ်ယောက်လုံးကအခက်အခဲနောက်ဆုံးမျိုးမျိုးတွေကြုံခဲ့ကြရတာပ
ါအောက်တိုဘာလ6ရက်တောက်ကြနေ့ရဲ့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ဦးတမောင်တန်းတို့ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အဂတိလိုက်စားမှုတွေကိုဒီကနေ့ကြားနာစစ်ဆေးတာမှာတော့စစ်ကောင်စီဘက်ကတရက်လိုပြတက်သည်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကိုရှေ့နေတွေကပြန်လည်မေးခွန်းမေးခဲ့ကြပါတယ်ထွက်ဆိုချက်တွေအရအဂတိလိုက်စားမှုနဲ့စွပ်စွဲချက်တွေမှာတက်သည်ခိုင်ခိုင်လုံလုံတင်ပြနိုင်တာမရှိပဲတရားစွဲဆိုတယ်ဆိုတာပေါ်လွင်နေတယ်လို့ရှေ့နေတွေကပြောပါတယ်ဒီကနေ့အမှုကြားနာပွဲအခြေအနေသိထားရသမျှရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင
်အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ဒေါန်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှု9မှုတွေကအမှု4မှုကိုနေပြီးတော့တည်ထောင်တရားရုံးမှာဒီနေ့ဒုတိယအကြိမ်ကြားနာပါဗျ။ပထမတစ်ကြိမ်တုန်းကစစ်ကောင်စီဘက်ကနေတရားလိုပြတက်တဲ့အဖြစ်ထွက်ဆိုခဲ့တဲ့ NLD အစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုဒီကနေ့မှာဒေါန်ဆန်းစုကြည်ရဲ့ရှေ့နေကပြန်လည်မေးခွန်းတွေမေးမြန်းခဲ့ပါဗျ။ဦးဖြိုးမင်းသိန်းအပြင်အဂတိလိုက်စားမှုစုံစမ်းရေးကော်မရှင်ကစုံစမ်းစစ်ဆေးရေးမှုကိုလည်းမေးခွန်းတွေမေးခဲ့တယ်လို့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေဦးကြည်ဝင်းက VOA ကိုပြောပါဗျ။
ဒီအဖိုးမင်းသိန်းကနေပြီးတော့ဒီအဖို့ပေါ့နော်ဒေါ်အောင်ဆန်းစုကြည်ကိုရွှေ9ပိတ်တန်နဲ့ဒေါ်လာရကြီးကြီးပြန်လာမေးအောင်ဖြိုးမင်းသိန်းကိုလည်းမေးရတယ်အဦးရဲ့ထက်ကိုလည်းပဲဦးရဲ့ထက်ဆိုစစ်စစ်စစ်စစ်အရာရှိပေါ့နော်အဲသူ့လည်းဒီပြန်လာမေးကိုနှစ်ယောက်ကလုံးမေးလိုက်ဒီဦးရဲ့ထက်ကတော့တယောက်သေးပဲဒီလေးမှုစလုံးကိုသူတယောက်သေးကြိုက်တာအကုန်လုံးသူကတော့အခုစစ်ပြီးသွားတော့နောက်တစ်ပတ်မှသူ့ကိုဆက်ပြီးတော့ပြန်လာမေးကိုအခုအမှုတွေမှာစစ်ဖြိုးမင်းသိန်းကတော့ပြန်လာမေးကိုပြီးသွားပြီကျန်တာတွေမပြီးရဘူးပြန်လာမေးကိုမေးပြီးတော့လူချင်းကတော့ဆနာရည်နေချင်း
ဒီကနေ့တရက်ခွင်မှာမေးမြန်းမှုတွေအရအာဂရိလိုက်စားမှုနဲ့ဆွဆွဲချက်တွေမှာတက်တေခိုင်ခိုင်လုံလုံတင်ပြတာမရှိဘဲနဲ့တရားစွဲတယ်ဆိုတာပေါ်လွင်နေတယ်လို့ရှင်းနေကြီးဦးကြည်ဝင်းက VOA ကိုပြောပါတယ
်ဒီအခုလိုအာဂရိလိုက်စားမှုမှာလည်းဒီတိုင်းပဲသူတို့တွေတက်တေလိုက်ပြစီရလို့မလိုဘူးသူအခုတရလိုသူ့ရဲ့ချက်ချက်မှာကိုကကိုဒီဖြိုးမသိမ့်ပေးပါတယ်ဆိုတဲ့ရှင်ဒီဒေါ်လာတွေကတက်တေကံသိစီရပြီးချင်မှာမရှိတာရတဲ့ငါမတည်နိုင်ဘူးအဲပေးရတဲ့အကြောင်းကလည်းဘာသိစတဲ့ပေးရဘာသိစမှလို့ရှိရတယ်ပုံရောပြုတ်ပြီးတော့သူကပြောတာအဲဒီရန်ကုန်တိုင်းမှာရှိရစီမံကိန်းတွေပါလေစီမံကိန်းနဲ့ဘာမဆိုင်ဘူးငါတို့ပေးတဲ့ရက်တောင်သူတည်ချာမသိဘူးလေတကယ်ဖြစ်ရမှားမှသိမှာပေါ့အမှန်တရားပေါ်မှာအခြေခံမှသိမှာပေါ့အမှန်တရားမဟုတ်ရင်ဘယ်လို့သိမလဲဆိုပြီးရဒီအမှန်တရားတစ်ခုရှိမှဒီအမှန်တရားပေါ်မှာမှ ဒီတကယ်ဖြစ်ရတာပေါ့ခါလေ facts မရှိဘဲနဲ့ cost မရှိဘူးလေ facts and cost အကျိုးတောင်အကြောင်းရှိတာလေ
အော်တိုဘာလ၁ရက်နေ့ကဥဖြိုးမင်းသိန်းထွက်ဆိုခဲ့တာနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကိုယ်တိုင်ကသူတာဝန်ယူစဉ်ဝင်ကြီးချုပ်တွေတီးတန့်တွေ့ဆုံတာမျိုးမရှိသလိုတိုင်းတစ်ခုရဲ့စီမံကိန်းကိစ္စတစ်ခုရဲ့ကိုဥတီကင်တွေခဲ့တာမရှိခဲ့ဘူးလို့သူ့ရဲ့ရှင်းလင်းကိုရှင်းပြပြီးဒီအချက်တွေပေါ်အောင်ပြန်လည်မေးခွန်းပေးဖို့ရှင်းလင်းတွေကိုညွှန်ကြားထားပါတယ်။ဒါကြောင့်ဥဖြိုးမင်းသိန်းရဲ့တက်တေထွက်ဆိုချက်တွေကမှားယွင်းနေတယ်ဆိုတော့ပေါ်လွင်အောင်မေးခွန်းထုတ်နိုင်ခဲ့တယ်လို့ရှင်းလင်းကြီးဦးကြည်ဝင်းကပြောပါတယ်။အခုစစ်စေးကြားနာနေတဲ့အာဂရိလိုက်စားမှုအမှုလေးမှုမှာဒေါက်ဆန်းစုကြည်တဦးတည်းကိုတီးတန့်ဆွဲဆိုထားတာကနှစ်မှုနေပြည်တော်မြို့တော်ဝင်ဒေါက်တာမျိုးအောင်ဒုတိယမြို့တော်ဝင်ဦးရဲမင်းဦးတို့နဲ့ပူးတွဲတမှုနေပြည်တော်စီပင်တရားရေးကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမျိုးအောင်တို့နဲ့ပူးတွဲတမှုဆွဲဆိုထားတာဖြစ်ပါတယ်။ဥဖြိုးမင်းသိန်းထံကနေတစိုးလက်ဆောင်အဖြစ်အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်တာကို3ချိန်ခွဲယူခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့သူတဦးတည်းကိုဆွဲဆိုထားတာအပြင်ဒေါကင်ဂျီဖောင်ဒေးရှင်းနဲ့ပတ်သက်ပြီးမြေနေရာယူတာမှာရာထူးအချိန်ဝါကိုတုံးပြီးထိုက်တဲ့တံပိုးထက်များစွာယွန်းနေပြီးတော့ရယူခဲ့လို့စုစုပေါင်းမြန်မာကျပ်ငွေဘီလီယံ20ကျော်နိုင်ငံတော်ကနှစ်နာစီခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲထားတာဖြစ်ပါတယ်။ဒီကနေ့မှာအဲ့ဒီလေးမှုတွေကတဦးတည်းအမှုနဲ့ပူးတွဲအမှုတမှုကိုပဲကြားနာစစ်ဆေးခဲ့တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကိုရန်ကုန်မှာလည်းအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့တရားစွဲဆိုထားတာရှိပါတယ်။ဒေါ်ဆန်းစုကြည်ကိုရန်ကုန်မှာလည်းအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့တရားစွဲထားတာရှိပါတယ်။အဲ့ဒီအမှုကိုပြီးခဲ့တဲ့ရက်ပိုင်းကပဲနေပြည်တော်ကိုပြောင်းရွှေ့စစ်ဖို့တရားရုံးကဆုံးဖြတ်ချက်ချထားတာကြောင့်စတင်စစ်ဆေးမဲ့ရဲ့ဘက်တော့လဲဆိုတာလာမဲ့သတင်းပတ်တွေမှာသိရနိုင်မယ်လို့ရှင်းလင်းတွေကပြောပါရယ်ဒေါ်ဆန်းစုကြည်ဟာအမှုဆက်တက်မှုအတွက်အပတ်စဉ်တနင်္လာအင်္ဂါကြာသပတေးနဲ့တောက်ကြနေ့တွေတိုင်းမှာစားနာစစ်ဆေးမှုတွေခံနေရတာဖြစ်ပြီးဒီအမှုလေးမှုအပါအဝင်ဆိုရင်ရက်တရက်ဘက်တစ်ပတ်လုံးနီးပါးစစ်ဆေးခံနေရတာဖြစ်တာမို့ဒီပေါ်မှာတစ်ပတ်ချားတစ်ခါစစ်ပေးဖို့ဒေါ်ဆန်းစုကြည်ကတင်ပြထားတာရှိပါရယ်ဒီကနေ့ကြားနာတဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55ဆိုတာရာထူးအနာကိုအလွဲသုံးစားလုပ်ပြီးငွေကြေးလက်ဆောင်တွေကိုကျိုးအထွက်ရယူခဲ့သူတွေကိုတရားစွဲဆိုတဲ့ဥပဒေပုံမှန်တစ်ခုဖြစ်ပြီးတော့အမြင့်ဆုံးထောင်ဒဏ်15နှစ်အထိချမှတ်နိုင်တဲ့ဥပဒေပုံမှန်ဖြစ်ပါတယ်ရှင်
။ဂျွန်ဆန်းစုကြည်ရင်ဆိုင်နေရတဲ့တရားခွင်နောက်ဆုံးအခြေအနေမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ဝင်ကြီးချုပ်ဟောင်းကိုအလုတ်ကျန်းတဲ့ထောင်ဒဏ်ချမှတ်လိုက်တဲ့အကြောင်းကိုဆက်ပြီးတင်ပြပေးပါမယ်။ရခိုင်ပြည်နယ်ဝင်ကြီးချုပ်ဟောင်းဦးညီပုကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆောင်မှုဥပဒေပုံမှ905ခါခွေးနဲ့စစ်တွေမြို့နယ်တရားရုံးကဒီကနေ့အောက်တိုဘာလ10ရက်နေ့မှာအလုတ်ကျန်းတဲ့ထောင်ဒဏ်2နှစ်ချမှတ်လိုက်ပါတယ်။ဒီကနေ့ဗီဒီယိုကွန်ဖရင့်နဲ့ရုံးထုတ်တဲ့အချိန်မှာအမိန့်ချမှတ်ခဲ့တာဖြစ်ပါတယ်။ဒီအမှုကိုအာမခံတင်မတင်ဆိုတာကိုတော့ဦးညီပုနဲ့ဆွေးနွေးခွင့်မရလိုက်ဘူးလို့ဦးညီပုရဲ့ရှင်နေကပြောပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင်။
ဝင်ကြီးချုပ်ဟောင်းဦးညီပုဟာစစ်တပ်ကအာဏာသိမ်းယူချိန်ကတည်းကဖမ်းဆီးခံထားတာဖြစ်ပြီးဒီကနေ့မှာတော့ပုံမှန်95ခါခွေးနဲ့အလုတ်ကျန်းတဲ့ထောင်ဒဏ်ချမှတ်ခံခဲ့ရတဲ့အကြောင်းသူ့ရဲ့ရှေ့နေဖြစ်သူဦးမျိုးမြတ်ဟင်းက VOA ကိုပြောပါရယ်
။ဟုတ်ကဲ့ကရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးညီပုကိုဒီနေ့စစ်တွေမြို့နယ်တရားရုံးကစစ်တပ်ကြီးပုံမှန်905ခါခွေးနဲ့အလုတ်ကျန်းတဲ့ထောင်ဒဏ်လည်းနေချမှတ်လိုက်ပါရယ်။အဲ့ဒီမင်းကကျွန်တော်တို့ဦးညီပုကိုဒီနိုင်ငံတော်အာဏာကိုစစ်မတော်ကသိမ်းလိုက်တဲ့အပေါ်မှာအဲဒီအပေါ်မှာမြို့သားဒီမိုကရေစီရဲ့ခွေးချုပ်ကထုတ်ပြန်တဲ့ညညာဆက်တင်နဲ့ပတ်သက်လို့ဥညီဘူးမှလည်းအဲသူကမြို့သားဒီမိုကရေစီရဲ့ခွေးချုပ်ရဲ့ဘောလုံးမှုဆောင်ပြောင်းဖြစ်တဲ့အတွက်တာဝန်ရှိတယ်ဆိုတော့အဲတာဝန်ရှိတယ်ဆိုပြီးတော့သုံးသက်ပြီးတော့စစ်တပ်မျိုးနေတရားသူကြီးဟိဦးဝေးနိုင်ကအမင်းချမှတ်လိုက်တာဖြစ်ပါတယ
်ကိုဗစ်ကရောဂါဖြစ်နေချိန်ကျောင်းသားဆစ်ဆေးမှုတွေကိုဗီဒီယိုကွန်ဖရင့်ဆင်းနဲ့လုပ်ခဲ့ပြီးတရားသူကြီးကအွန်လိုင်းပေါ်ကနေအမင်းချခဲ့တာဖြစ်ပါတယ်ဒီအမိန့်ချမှတ်မှုနဲ့ပတ်သက်လို့ဗါဆက်လုပ်မယ်ဆိုတာဥညီဘူးအနေနဲ့သူ့ရှင်းနေတဲ့တိုင်ပင်ခွင့်မရခဲ့ပါဘူး။ဒါကြောင့်ယူကန်တက်မတက်ဆိုတာကိုတော့ကာယကံရှင်နဲ့တိုင်ပင်ရမှာဖြစ်တယ်လို့တရားလွှတ်တော်ရှင်းနေဦးမျိုးမြတ်ဟင်းကပြောပါရယ
်။သူ့ကိုဒီအာဂရိလိုက်စားမှုနဲ့ပုံမှန်နဲ့ပတ်သက်ပြီးတော့အမှုသုံးမှုကိုစစ်တွေ့ဆောင်မှာတရားစွဲဆိုတာရှိပါတယ်။အဲ့ဒီမှာပဲကျွန်တော်တို့သူ့ကိုအဲ့ဒီအမှုကိုစစ်သွင်းနေတဲ့ချိန်နဲ့ချိန်ထားပါရယ်။အဲ့ဒီစစ်သွင်းနေမှာမှကျွန်တော်နဲ့သူနဲ့တွေ့တဲ့အခါမှာသူ့ကိုဒီအမိန့်ချတာနဲ့ပတ်သက်လို့အယူခံတက်ဖို့ရှိမရှိကျွန်တော်တို့မြင်ပြန်ပြီးမှသူရဲ့သဖောထားအပေါ်မူတည်ပြီးကျွန်တော်တို့အယူခံတက်မှာတက်မယ်မတက်ဘူးဆိုတာကျွန်တော်သိရမှာပါ
။ဦးညီဘူးရဲ့သမီးဖြစ်သူဒေါ်ကြည်ကြည်ဦးကတော့ဒါဟာမတရားပြစ်ဒဏ်ချတာပဲလို့တုံ့ပြန်ပါတယ
်။တခြားတော့ပြောတင်ရတာမရှိပါဘူး။ဒါကတော့မတရားချတယ်လို့ပဲမြင်ရတယ်။ညီမတို့အနေနဲ့ဒီအကြမ်းကြီးနေဆိုလို့ရှိရင်ဒါဟာကိုလည်းဟိုဖက်ဖက်နေနေလည်းတရားတွေဒုက္ခရမရှိဘဲနဲ့မတရားဆွဆွခါတယ်လို့ပဲညီမကပြောချင်ပါလား။အဲကြောင့်အမြန်တော့ပြန်ဖို့ပြပါလို့ပဲတောင်းခွင့်ချင်တာပါ။
When you do how Unibuha, Nanga, Kawebian, Ari Dai Samu, Domunel, the Aswesu, Kantaraba. A lot of give me that when you do down Nankin, Trimming, go Milaga. Magui when you do Dada Ammonio go John Laga, Dinga, Kawin, Never Town and Nancy, Chama Kebadi. I know Diming and Bogu down, Sansu Gine, Tamara Uimino Gule, Swesu, Tire, Tema, Nanga Kawi Pavare. Yakaminema when you do appear, let's say Samunet, Lambansa, when you want Josan. ဘာနာခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းစိုက်ပျိုးမွေးမြူရေးတတော်နဲ့တတ်ထူရေးဝန်ကြီးဦးကျော်လွင်တို့အာရီလိုက်စားမှုဥပဒေပုံမှန်50ငါးနဲ့တရားစွဲဆိုခံထားပါတယ်။ဒါပြင်စစ်တပ်အာဏာမသိမ်းခင်ကတည်းကယာရုကနေဖယ်ရှားခံခဲ့ရတဲ့စီးပွားဝန်ကြီးဟောင်းဦးမေအောင်ကိုလည်းအာရီလိုက်စားမှုပုံမှန်နဲ့ပဲတရားစွဲထားသလိုတဘာဝဘေးအန္တရာယ်စီမံခံခွင့်ရေးဥပဒေငြိမ်းချမ်းစွာစ ာခုနှစ်ရက်ကျန်တော်ရင်းနေ့ကချမှတ်လိုက်တဲ့ဆုံးဖြတ်ချက်ထဲမှာသမရဦးမြင့်နဲ့ဒေါက်ဆန်းစုကြည်ပါဝင်စစ်တပ်ကအာဏာသိမ်းပြီးကလေးကအဓိပ္ပာယ်မရှိတဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးခံထားသူအလုံးကိုချွင်းချက်မရှိချက်ချင်းပြန်လည်ပေးဖို့တောင်းဆိုထားပါတယ်မြန်မာစစ်တပ်အတွက်ဝင်ငွေရှာပေးနေတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့တာအပါအဝင်ပြစ်မှတ်ထားခိုင်မာတဲ့ရေးယူတန်ခတ်မှုတွေကို EU အနေနဲ့ချမှတ်ပေးဖို့ဥရောပကောင်စီကိုတိုက်တွန်းလိုက်သလိုအာဏာသိမ်းမှုမှာပါဝင်နေသူတွေအလုံးအပေါ်မှာပြစ်မှတ်ထားကန့်သတ်ပိတ်ဆို့မှုတွေလုပ်ဖို့အတွက်လည်းဥရောပပါလီမန်ဆုံးဖြတ်ချက်မှာတောင်းဆိုထားပါတယ်ခင်ဗျာ
ကိုရရန်နိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတော်ဝန်ကဆန္ဒပြပွဲတွေရဲ့အခြေအနေကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့အုပ်ချုပ်နေတာ၈လကျော်လာပြီမဲ့လည်းအာဏာသိမ်းတာကိုလက်မခံဘူးဆိုတာကိုပြသဖို့ဒီကနေ့အချိန်အထိဆက်ပြီးတော့ဆန္ဒပြကန့်ကွက်နေကြတာဖြစ်တယ်လို့ဆန္ဒပြပွဲမှာပါဝင်နေသူတွေကပြောပါတယ်လုံခြုံရေးတွေတင်းကျပ်ထားတဲ့ကြားကပဲရန်ကုန်အပါအဝင်မြို့တချို့မှာလျှက်တစ်ပြက်ဆန္ဒပြတာအပါအဝင်ဆန္ဒပြပွဲတွေကိုလည်းအလင်းတင်တယ်လို့ဆက်လုပ်နေကြတဲ့ရည်ရွယ်ချက်ကိုတော့ဆက်သွယ်မေးမြန်းပြီးပေးပို့ထားတဲ့ရန်ကုန်ကလာတဲ့သတင်းမတ်ခွာညူပြောပြပေးပါရှင်
စစ်တပ်ကအာဏာသိမ်းတာ၈လကျော်သွားချိန်အထိရန်ကုန်အပါအဝင်မြို့တချို့မှာစစ်အာဏာသိမ်းမှုစန့်ကျင်ရေးစံတာပြမှုတွေဆက်ပြီးတော့ရှိနေသေးပါပဲ။အာဏာသိမ်းပြီးစအချိန်ကလိုအင်အားအမြောက်များပါတဲ့စံတာပြပွဲတွေမဟုတ်ပေမဲ့လုံခြုံရေးအခြေအနေပေါ်မူတည်ပြီးဆက်ပြီးတော့စံတာပြနေကြတာပါ။စံတာပြသူအမြောက်များပြစ်ခတ်ဖြိုခွဲဖမ်းဆီးခံခဲ့ရသလိုလက်ရှိမှာလည်းလုံခြုံရေးတင်းကျပ်နေတဲ့ခြားကဆက်ပြီးစံတာပြတဲ့ရည်ရွယ်ချက်ကိုရန်ကုန်စန္ဒပြပွဲဥဆောင်ပါဝင်သူတဦးက VOA ကိုအခုလိုပြောပါတယ်
။နိုင်ငံရေးပိုင်းမှာဆိုရင်ကျွန်တော်အားနည်းသွားမှာလို့ကျွန်တော်ကမလို့ချင်ဘူး။ဟို CE ကန္တာ CE ကအလုပ်နေလို့နေတာကတမန်ကြီးတွေကနိုင်ငံတကာ PR ပေးမှုတွေကျွန်တော်တမန်ကြီးနဲ့ပတ်သက်တဲ့အလုပ်တွေသူတို့ဆက်လုပ်နေရတဲ့အချိန်မှာကျွန်တော်ဒီနိုင်ငံရေးတိုက်ပွဲဖြစ်တဲ့ဒီလမ်းမတော်စန္ဒပြခြင်းတွေကကျွန်တော်ရပ်တန့်သွားလို့မရဘူး။ကျွန်တော်ရပ်တန့်သွားပြီဆိုရင်ဒါတေးကြတာကနံပါတ်1နေနဲ့ကျွန်တော်ဒါဒီကောင်နေရဲ့အုပ်ချုပ်မှုစနစ်ပြန်ပြောင်းကျွန်တော်ကထောက်ခံလိုက်တဲ့ပုံစံမျိုးပဲဗျာ။ဟိုကျွန်တော်ဒီနေ့ရပောင်း290ပါ။ကျွန်တော်အခုပြည့်တဲ့အချိန်ထိတော့မှဟိုကျွန်တော်တို့ဒီကောင်နေအုပ်ချုပ်လို့မရဘူးဆိုရင်ဟောကျွန်တော်တို့ကချပြခြင်းနဲ့ဖြည့်တစ်ခုရယ်ပြီးရင်ကျွန်တော်တို့လက်မခံနိုင်ဘူးဆိုတော့ကျွန်တော်တို့ဖတ်တယ်
။ဆီယာနာတင်ပြီးချိန်ကလေးကအခုချိန်ထိနေ့စဉ်မပြတ်ဆိုသလိုလမ်းပေါ်ထွက်စန္ဒပြတဲ့မြို့တွေကမုံရွာမြို့မှာဆိုရင်စန္ဒပြခေါင်းဆောင်တွေရောစန္ဒပြသူအတော်များများပါအဖန်ခံထားကြရပါတယ်။ဒီလိုအချိန်တွေမှာဒီနေ့အထိအင်အားအသင့်တင့်တဲ့စစ်အာဏာရှင်အဆုံးသတ်ရေးလမ်းပေါ်ထွက်ဆန္ဒပြနေကြဆဲဖြစ်ပါတယ်။ဒီမိုကရေစီနီးကြအကြမ်းမဖက်နည်းနဲ့ဆက်ပြီးတော့တောင်းဆိုသွားမယ်လို့မုံရွာပင်မသပိတ်ကော်မတီအဖွဲ့ဝင်လည်းဖြစ်မုံရွာတက္ကသိုလ်ကျောင်းသားများတက်မကဥက္ကဋ္ဌလည်းဖြစ်တဲ့ကိုတန်းကျော်ဦးကပြောပါတယ်
။အာဏာရှင်ကိုစတင်တဲ့အခါမှာကျွန်တော်ပြည်သူလူထုကအာဏာရှင်ကိုစတင်ကြောင်းကိုကျွန်တော်ပုံရိပ်ပုံတရားအမျိုးမျိုးနဲ့ကျွန်တော်ချပြနေမှာဖြစ်တယ်။အာဏာစပိန်ကစားကလည်းသူပေါင်းများစွာတန်ပေါင်းများစွာကအာဏာရှင်ကိုစတင်ကြောင်းမြန်မာနိုင်ငံမှာရှိတဲ့လူထုနဲ့နေရာမျိုးစောင်းမပြန်ကျွန်တော်အာဏာရှင်ကိုဒီမိုကရေစီပြန်တရားပြီးအကြမ်းဖက်တဲ့နေရာနဲ့ကျွန်တော်တောင်းဆိုခဲ့တယ်။အခုနောက်ပိုင်းအာဏာရှင်ရဲ့ဖိနှိပ်မှုတွေတောက်လျှောက်လုပ်ပြီးတော့ညာနဲ့ကျွန်တော်လက်မတော်တပိတ်တိုက်ပွဲတွေဖျောက်ဆိုးမသွားဘူးပေါ့။အာဏာသိမ်းစစ်ကောင်စီရဲ့ဒီပြည်သူတွေပေါ်မှာဒီမိုကရေစီပြန်ကိုစတင်ပြီးတော့အကြမ်းဖက်ရဲ့စိတ်ရုံမာတာတွေကျွန်တော်ပြည်သူတွေလက်မခံနိုင်လို့မို့လို့ကျွန်တော်ရဲ့အသက်တွေဘဝတွေပေးပြီးတော့ဒီလမ်းမပေါ်မှာထွက်ပြီးတော့ပဲကြာတန်နေရပါလေ
မုံရွာမြို့လိုပဲနေ့စဉ်လိုလိုလမ်းပေါ်ထွက်စန္ဒပြနေကြတဲ့သခိုင်းတိုင်းကလေးမျိုးကလည်းစစ်အာဏာသိမ်းတာကိုလက်မခံဘူးဆိုတာပြဖို့နေ့စဉ်မပြတ်လမ်းပေါ်ထွက်စန္ဒပြရတာလို့ကလေးမျိုးစန္ဒပြဦးဆောင်သူကပြောပါတယ
်သူတို့ကတော့အာဏာသိမ်းတယ်လို့ပြောတော့အာဏာသိမ်းလိုက်တာကိုသူကငြိမ်နေလိုက်တဲ့ဆိုရင်ဘလို့သူလိုပါလို့သဘောတူလို့ဖြစ်သွားမှာပေါ့နော်အဲဒါကြောက်တယ်လို့လည်းဖြစ်သွားမှာပေါ့သူကဒါတွေသူတို့စစ်အာဏာရှင်ကိုလက်မခံဘူးဆိုတဲ့ကြောက်ငြိမ်ချင်းချင်းနဲ့ရတဲ့နည်းနဲ့ပြညာပေါ့လူတိုင်းတော့ကြောက်တာပေါ့နော်ကြောက်ပြီးမှနေလိုက်တဲ့ဆိုရင်စစ်အာဏာရှင်လောက်အောင်မှာမြေကောင်းများစွာနေရမှာဆိုတော့ဒါတွေကြောက်လိုက်ပါတဲ့လူတွေလောက်တော့တယ်နော်အားလုံးကယုံကြည်ခြင်းနဲ့လိုက်ပါနေရတယ်
စကောင်စီတက်တွေနဲ့လက်နက်ကင်ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်နေတဲ့စကိုင်းတိုင်းတစ်စဲမြို့ကစန္ဒပြဦးဆောင်သူတူကတော့စစ်အာဏာရှင်စနစ်အမြင့်ဖြုတ်ပြီးနှွေးဦးတော်လိုင်းရေးအောင်မြင်ဖို့စန္ဒပြဖွဲ့တွေကအရေးကြီးတယ်လို့ပြောပါတယ်။ကျွန်တော်တို့လုပ်နိုင်တဲ့ဒီပိုင်းအားလုံးကျွန်တော်တို့လုပ်ပြီးတော့ရတယ်နေရာအနေနဲ့ကျွန်တော်တို့ရဲ့ဒါထွက်တာပါ။ကျွန်တော်တို့
ကြတာဖြစ်ပါတယ
်။လမ်းပေါ်ထွက်စန္ဒပြမှုတွေကိုထင်သာမြင်သာအားပေးထောက်ခံသူအရင်လိုအများကြီးမရှိတော့ပေမဲ့သူတို့ဖော်ထုတ်ခြင်းနဲ့စန္ဒကိုပြောပြနိုင်နေဆိုရင်ကိုစစ်အာဏာရှင်ကိုစန့်ကျင်နေဆိုတာတနည်းတလန်းပြသရာရောက်တယ်လို့စန္ဒပြသူတွေကပြောကြပါတယ်။ဒီနေ့မှာတော့ရန်ကုန်ကလေးလောင်းလုံရွှေဘိုရင်းမပင်စတဲ့နေရာတွေမှာစစ်အာဏာရှင်စန့်ကျင်ရေးစန္ဒပြပွဲတွေလုပ်ခဲ့ကြပါလေရှင်
။နိုင်ငံတော်ကစန္ဒပြပွဲတွေရဲ့အခြေအနေမှခွာညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကချင်ဘက်မှာစီးရဲတင်းမာနေတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်လီဒိုလမ်းမပေါ်မှာဒီကနေ့မှလည်းစစ်တပ်နဲ့ KIA တပ်ဖွဲ့ကြားမှာတိုက်ပွဲဖြစ်ပါတယ်။နောင်မီနဲ့မန်ပန်ရွာကြားမှာစစ်ကြောင်းကို KIA ကနေကြားဖြတ်တိုက်ခိုက်တာလို့ဒေသခံတွေကပြောပါတယ်။ဒီတိုက်ခိုက်မှုတွေဖြစ်ပြီးမှတော့စစ်တပ်ကအရက်သားပြည်သူတွေရှိတဲ့ဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့လည်းပြောပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကတိုက်ပွဲတွေကိုကြော်ကြော်သိန်းပြောပြပေးပါရှင်
။ဖားကန့်မြို့နယ်အတွင်းဒီကနေ့ဖြစ်တဲ့တိုက်ပွဲကတော့တနိုင်းမြို့ကနေပြန်ဆင်းလာတဲ့စစ်ကြောင်းကို KIA ကကြားဖြတ်တိုက်ခိုက်ခဲ့တာလို့ဒေသခံတူက VOA ကိုပြောပါတယ
်။အာမအမညာကျော်။ဘောတို့လမ်းကျဆင်းတော့ဟိုဘက်နောက်မြို့ဘက်ပေါ့။ကျောက်ပေါ်ကျောက်အဲ့ဒါမှာတော့အတန်ကြာနေတာ။ဘောင်းကြီးရဲ့ဟိုကအမှန်တန်ကြာဖြစ်နေတာ။ကျုံတောင်ပေါ်မြောင်
။ဒီတိုက်ပွဲကမနေ့10နာရီ50လောက်မှဖြစ်ခဲ့တာပါ။တခြားဒေသခံတယောက်ကတော့တိုက်ပွဲဖြစ်ပြီးတဲ့နောက်စစ်တပ်ကမန်ပန်ရွာဖျားကြောင်းတွေကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ပြောပါတယ်
။ကျွန်တော်ဒီမန်ပန်အဲစင်ဒီတာကတ်တလစ်ကြောင်းညာကြောင်းဝန်ထဲကအင်းကိုလက်နက်နဲ့ဖြစ်တဲ့ခါကျတော့ဒီတို့ကြီးအကုန်လုံးကဆက်သွားတယ်။နောက်ပြီးမှစာထားတဲ့ရံတွေလည်းအကုန်လုံးပြေးသွားတယ်။ဘယ်လိုမရနိုင်တဲ့အစ်စ်နောက်ရောက်တော့ဖြစ်သေးတယ်တဲ့။အဲအမှလောကကောင်းအပြစ်ခံရတယ
်။မန်ပန်ရွာကိုလက်နက်ကြီးနဲ့ပစ်တာကြောင့်ကိုတင်ကားတစ်စီးလည်းပျက်စီးသွားကြောင်းနဲ့နောင်မီရွာဟောင်းကဒေသခံလူငယ်တယောက်ကိုဖမ်းသွားတဲ့အကြောင်းဒေသခံတွေကပြောပါတယ်။အဲ့ဒီလူငယ်ကိုနောက်ပိုင်းမှာတော့ပြန်လွတ်ပေးခဲ့ပါတယ်။ကျန်ရင်ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကဒီကနေ့လီရိုလမ်းမှာတိုက်ပွဲဖြစ်ခဲ့ကြောင်းပြောပေမဲ့အခြေအနေအသေးစိတ်ကိုမသိရသေးကြောင်းပြောပါရယ်တနိုင်ဖားကန့်နဲ့မိုးကောမြို့နယ်တွင်းကလီရိုလမ်းတစ်လျှောက်မှာပြီးခဲ့တဲ့စက်တင်ဘာလကုန်လောက်ကတည်းကစတင်ပြီးတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်နေတာပါရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ကကျန်ရင်တပ်မဟာ6အခြေဆက်ရာမုံကိုနဲ့ဖောင်းဆိုင်ဒေသဘက်မှာလဲစစ်တပ်နဲ့ MNDAA 6ခန့်တပ်ဖွဲ့အကြောင်းဒီရဲ့ဘိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဘုံမူကြီးနော်ဘူးကပြောပါရယ်
အာမနေ့ကလည်းအဲ့ဘက်မှာတော့တိုက်ပွဲဖြစ်တာရှိပါလေ။ဒါဒီမွန်ဂူပေါ့မွန်ဂူဘောင်းခံဘက်မှာဒီစစ်ကောင်စီဘက်ကစစ်ကြီးအားဒီအဲလက်နက်တွေရုခါတွေပို့ထားပြီးမှပြန်ခောက်သွားတဲ့နေရာမှာလည်းတိုက်ပွဲဖြစ်တယ်ဆိုတာကြားပါလေ။နောက်အဲဒီဘောင်းခံရဲ့စုတောင်းတောင်ပေါ့နော်အဲခရီးယံဘာသာရဲ့စုတောင်းတောင်ဘက်မှာလည်းလက်နက်ကြီးနဲ့ပြည်ပြည်မှအဲ့ဘက်မှာလည်းတိုက်ပွဲဖြစ်တယ်ဆိုတာတော့ကြားပါလေ။ဒါမဲ့အသေးစိတ်ကတော့ဘာမှဒီကြားလို့မကြားရပါဘူ
း MNDA ပြင်ကြားရေးဌာနရဲ့လူမှုကွန်ရက်ဆံမျက်နှာမှာတော့ဒီလ3ရက်နေ့ကနေ9ရက်နေ့အတွင်းတိုက်ပွဲ9နေရာဖြစ်ခဲ့ကြောင်းဖော်ပြထားပြီးနောက်ပိုင်းသတင်းထပ်ထုတ်တာတော့မရှိသေးပါဘူးကချင်နဲ့ရှမ်းပြည်နယ်ကတိုက်ပွဲသတင်းကိုစစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးဒီရက်ပိုင်းတွေအတွင်းကချင်နဲ့ရှမ်းမြောက်ဒေသတွေမှာသာမကစကိုင်းတိုင်းကရင်ပြည်နယ်ကယားပြည်နယ်ဘက်တွေမှာလည်းတိုက်ပွဲတွေနေစဉ်ဆိုသလိုဖြစ်နေပြီးပွန်လင်းရသည့်ရောက်လာချိန်မှာစီးရဲအရှိန်ပိုမြင့်လာနိုင်တယ်လို့သုံးသပ်တာတွေလည်းရှိပါတယ်။ကြာသပတေးနေ့ကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တစ်ခုဖြစ်တဲ့မူဆယ်မြို့နယ်105မိုင်ဂိတ်မှာပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။လောလောဆယ်ယာယီပိတ်ထားတဲ့ဂိတ်မှာဖြစ်တဲ့ပေါက်ကွဲမှုကဘာသူလက်ချက်လဲဆိုတာတော့မသိရသေးပါဘူးခင်ဗျာ
။ကချင်ဘက်ကကချင်လူမျိုးရေးတပ်နဲ့စစ်တပ်ကြားကတိုက်ပွဲအခြေအနေကိုကြော်ကြော်သိမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လင်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊တုဒ္ဒဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
VOA ကနေအောက်တိုဘာလ10ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ31 kHz 9383ည၊လိုင်းဒိုမီတာ32 kHz 9383ည၊လိုင်းဒိုမီတာ51 kHz 5885တို့ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆောင်လေအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နီးပညာအစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်လက်ရှိမြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ပဋိပက္ခတွေကြောင့်အမျိုးသမီးတွေဟာစိတ်ပိုင်းရုပ်ပိုင်းဆိုင်ရာမလုံခြုံမှုတွေကိုပိုမိုခံစားလာနေရပြီးတော့သူတို့အတွက်စိတ်ဓာတ်ရာတွေတက်သားစေဖို့စိတ်ပိုင်းဆိုင်ရာကြံ့ကြံ့ခံနိုင်ရည်စွမ်းအားတွေရှိနေဖို့မှာတော့ပတ်ဝန်းကျင်ရဲ့ဖေးမကူညီမှုတွေကအရေးကြီးတယ်လို့စိတ်ပညာရဲ့ဆိုင်ရာကျွမ်းကျင်သူမက်ဖြူပန်းနုခင်ကပြောပါတယ်အမေရိကန်ပြည်ထောင်စုဘမ်မော့တက္ကသိုလ်မှာစိတ်ပညာပါရဂူဘွဲ့အတွက်ကျောင်းတက်နေတဲ့မက်ဖြူပန်းနုခင်ကတော့လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအကျပ်တဲတွေကြားမှာဖြစ်လာနိုင်တဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေရောပါစေဖို့တခြားသောပညာရှင်တွေအဖွဲ့အစည်းတွေနဲ့တစ်ဖက်တစ်လမ်းကကူညီပေးနေသူဖြစ်ပါတယ်။တာမန်မဟုတ်တဲ့အကျပ်တဲကာလတွေမှာအမျိုးသမီးတွေအတွက်ဘလို့စိတ်ထမ်းရတွေစိတ်ပိုင်းဆိုင်ရာပြဿနာတွေကြုံရတတ်ပါသလဲ။ဒါတွေကိုကြော်ဖြတ်နိုင်မှုဘလို့နီးလန်းတွေကိုလှုပ်ဆောင်သင့်ပါသလဲဆိုတာတွေကိုမက်ဖြူပန်းနုခင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးတင်ဆက်ထားပါတယ်။
There's a path we must choose sometimes. Gotta stand up and fight sometimes.
မဖြူပန်းနုခင် PUA အတွက်အခုလိုချိန်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင့်မင်္ဂလာပ
ါမင်္ဂလာပါမယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဆိုလီမဖြူမပန်းနုလို့ပဲခေါ်လိုက်ပါမယ်နော်ဆိုတော့မပန်းနုကဟိုဒီအမေရိကန်ပြည်ထောင်စုမှာဒီစိတ်ပိုင်းဆိုင်ရာပညာရပ်နဲ့ပတ်သက်ပြီးတော့ပါရဂူဘွဲကိုအထူးပြုလေ့လာနေတဲ့သူတရားပေါ့နော်ဆိုတော့ဒီလူတွေရဲ့စိတ်တဲ့ကြံ့ကြံ့ခံနိုင်ရည်စွမ်းအားနဲ့ပတ်သက်ပြီးတော့သိပ္ပံနည်းကြလေ့လာနေသူတယောက်လို့ပဲပြောပြရစီဆိုတော့ဒီစိတ်ပိုင်းပါလာရပ်နဲ့ပတ်သက်ပြီးတော့သူတယောက်အနေနဲ့ပေါ့နော်လက်ရှိဒီမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒါစစ်တပ်ကအာဏာသိမ်းလာတာကရှစ်လရှိလာပြီးလူပြည်သူတွေဈားထဲမှာဆိုလို့ရှိရင်အခုဆိုရင်ပုံပြီးတည်တာလာတာကလူစည်းဝါအကျက်တဲတွေဆိုတော်တော်လေးများလာတယ်အာဏာသိမ်းထားတဲ့စစ်ကောင်စီကလည်းဖိနှိပ်မှုတွေကိုဒါပုံစံမျိုးမျိုးနဲ့ဆက်ပြီးတော့အခုထိပြင်းပြထန်ထန်ဆက်ပြီးနှိပ်ကွပ်နေတာတွေရှိတယ်ဆိုတော့ဒီအာဏာသိမ်းမှုကြောင့်ဖြစ်လာတဲ့ပေါ့နော်ဖိနှိပ်မှုတွေဒီနိုင်ငံရေးစည်းဝါရေးအကျက်တဲတွေတစ်ချိန်တည်းမှာပဲကိုဗစ်ကပ်ဘေးကလည်းရင်ဆိုင်ရပြန်တယ်ကိုကစိတ်ပိုင်းဆိုင်ရာအထူးပြုလေ့လာနေတဲ့သူတယောက်အနေနဲ့ဆိုတော့အခုလိုအခြေအနေမျိုးမှာဒီလူတွေရဲ့ဒီစိတ်ပိုင်းဆိုင်ရာမြန်မာပြည်သူတွေရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုအခြေအနေစိတ်ဒဏ်ရာတွေအခက်အခဲတွေဘာတွေများမြင်မိလဲဘာတွေများတွေ့ရလဲအရင်ဆုံးပြောပြပေးပါလား
ကဲပါအမေဒီခုကာလမှာနိုင်ငံရေးစီးပွားရေးကြက်တဲ့ကြောင့်ရောကိုဗစ်ကပ်ပေးကြောင့်ရောပေါ့နော်ကျွန်တော်မြန်မာပြည်သူရဲမှာဆိုလို့ရှိရင်စိတ်ပိုင်းဆိုင်ရာထိခိုက်ရဆိုင်ခုံမှုအများကြီးပဲရင်ဆိုင်နေရတာဖြစ်ပါတယ်ကျွန်တော်အဓိကတွေ့ရတဲ့စိတ်ပိုင်းဆိုင်ပြဿနာတွေရောပေါ့နော်စိတ်သက်သာယောဂလက္ခဏာတွေ depression ပေါ့နော် now စိတ်ပူပန်ကြောင်းကြလွန်ခံစားချက်တွေအမျိုးမျိုးဒါတွေရော anxiety ဆိုခေါ်ပေါ့နော် now စိတ်ဒဏ်ရာဒီ trauma တွေကြောင့်ဖြစ်တဲ့စိတ်ပိုင်းဆိုင်ရာဝေဒနာအမျိုးမျိုးကိုလည်းအဓိကတွေ့ရတယ်ပေါ့နော်အဲ့လိုစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကရင်ဆိုင်ရတယ်ကြာလာတဲ့အခါမှာလူမှုဆက်ဆံရေးပြဿနာတွေလည်းအများကြီးတွေ့လာရရှင်ဥမာပေါ့နော်ဟိုအရင်တုန်းကตายာအေဂျင့်ကလေးမိသားစုတွေအိမ်အောင်ရေးတွေမှာတောင်မှကတောက်ကစားဖြစ်လွယ်လာတယ်နော်နောက်တစ်ခါအကြံဖတ်မှုအမျိုးမျိုးတွေပေါ့နော်ပြဿနာကြီးမှဖြစ်တဲ့အိမ်တွင်အကြံဖတ်မှုတွေမိသားစုတွင်အကြံဖတ်မှုတွေလည်းကျွန်တော်တွေ့လာတာဖြစ်တဲ့ဒီကာလမှာပေါ့နော်အဲ့တော့လူတိုင်းမှဖြစ်နေသည့်စိတ်ပိုင်းဆိုင်ရာစိန်ခေါ်မှုတွေအများကြီးတွေကိုဟိုရင်ဆိုင်နေတဲ့အချိန်မှာကျွန်တော်တူချင်းစီကမိမိရဲ့စိတ်ကြမ်းမှအေးပေါ့နော်အလေးထားပြီးကြိုးစိုက်ဖို့အရန်လိုအပ်တာရဲ့အဲ့လိုအချိန်တွေမှာအဲစိတ်ဝင်နိုင်ပြင်းထန်လို့တဲ့အခါမှာပေါ့နော်ဖြစ်တဲ့စိတ်ကဘဝမှာမျောနှင်းချက်မရှိတော့ဘူးငါအသက်ရှင်နေနိုင်အကျိုးမရှိတော့ဘူးဆိုရအစွန်းရောက်တွေ့ဒီဝင်လာတတ်တာမျိုးလည်းရှိရောအဲ့လိုတွေ့ဝင်လာရင်မိမိ ီကိုကိုအဆုံးစီရင်ဖို့အကျန်စီရဲ့ဆုံးဖြစ်တာရည်ဖြစ်လာမျိုးရည်ဖြစ်လာတာရည်လည်းကျွန်တော်ဆုံးရင်ရပါရှင
်ဟုတ်ကဲ့ပါဆိုတော့မပန်းနုကဒီစိတ်ပိုင်းဆိုင်ရာလိလာတဲ့ဆိုရဲထဲမှာအထူးပြုတာကလူတွေရဲ့ဒီစိတ်ဒဏ်ရာတွေနဲ့စိတ်ဒဏ်ကြံ့ကြံ့ခံနိုင်ရည်စွမ်းအားပေါ့နော်ဒါနဲ့ပတ်သက်ပြီးတော့အထူးပြုလိလာနေတယ်လို့လည်းကျွန်မနားလည်ထားပါတယ်ဆိုတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကပြောရမယ်ဆိုရင်စစောကပြောသလိုပဲအကျက်တဲမျိုးစုံရှိတယ်အပြင်ကိုအခုအာကဘာဖြစ်လာလဲဆိုတော့ဒီစိတ်ပိုင်းရုပ်ပိုင်းလုံခြုံမှုတွေတအားနည်းလာတာကဒီမြို့ပြဒေသတွေမှာပါဒီလက်နက်ကိုင်လှုပ်ရှားမှုတွေပုံစံမျိုးစုံနဲ့ရှိလာတဲ့အခါမှာပုံမှန်အခြေအနေမဟုတ်တော့ဘူးလူတွေဆိုတာကပုံမှန်အခြေအနေမှာတော့မှပဲဒါစိတ်ဒဏ်ရာတွေဒီစိတ်ပိုင်းဆိုင်ရာပြဿနာတွေအများကြီးရှိကြတာ ਉਹ ဆိုတော့ဒီလိုပုံမှန်မဟုတ်တဲ့အနေအထားတစ်ခုမှာပုံမှန်အတိုင်းဒီလူတွေရဲ့ဒီကြံ့ကြံ့ခံနိုင်မှုအားပေါ့နော်ပုံမှန်တန်းဆက်ပြီးတော့ထိန်းလာနိုင်မှုကြမသွားဘူးဆိုလို့ရှိရင်ဘာတွေများလုပ်နိုင်မလဲဘာတွေရေးကြည့်လဲ
ပြောရမယ့်အဲ့ဒါလေလူတူတယောက်အတွက်ရောပေါ့နော်လူအဖွဲ့အစည်းတစ်ခုအနေနဲ့ရောလုံခြုံပေးကင်းမှုမရှိရတဲ့အခါမှာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေပိုများရဲဆိုတာမှန်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာလည်းပေါ့နော်ကြံ့ကြံ့ခံနိုင်စေဆိုတာကျွန်တော်လူအများစုထင်ထားတဲ့ပိုပြီးတော့နှက်ဆိုင်နဲ့ခိုင်မြဲပေါ့နော်ဘာဖြစ်လို့ဆိုတော့ကျွန်တော်လူတယောက်အသက်ရှင်နိုင်ဖို့ကြံ့ကြံ့ခံနိုင်စေဆိုတာအဓိကလိုအပ်တာဆိုတဲ့ခါကြတော့လေတဘာဝလျောက်ကျွန်တော်အုံနောက်ထင်မှာဒီလိုဆိုးဝါးခက်ခဲလို့တဲ့အခြေအနေတွေကိုကြော်ဖြတ်နိုင်အောင်တိဆောက်နိုင်စွာလူတိုင်းမှာရှိပါတယ်ပေါ့နော်ဒါပေမဲ့အဲ့ဒါကိုကျွန်တော်တို့ကတိဆောက်နိုင်ဖို့အတွက်ကတော့မိစိတ်ဆွမ်းအားတကယ်ယုံယုံကြည်ကြည်နဲ့ပေါ့နော်နေ့စဉ်အချိန်ပေးပြီးတည်ဆောက်ဖို့လိုအပ်တယ်မှာမိဖာလာစိတ်ရောကိုယ်ပါတတစီအလေးချင်တွေကိုပုံမှန်နေ့စဉ်နေ့စဉ်ပေါ့နော်အချိန်အနည်းငယ်ယူပြီးလေ့ကျင့်ဖို့လိုအပ်တယ်အဲကျွန်မပြောချင်တာကျွန်တော်တို့ကိုယ်ခန္ဓာကျန်းမာရေးတော့ပေါ့နော်နေ့စဉ်ထမင်းစားသလိုဟိုခန္ဓာကိုယ်တန့်ရှင်းအတွက်နေ့စဉ်ရေချိုးရသလိုစိတ်တန့်ရှင်းကြည်လင်ဖို့အတွက်လည်းပေါ့နော်အချိန်ပေးပြီးတော့ကျွန်တော်တို့လေ့ကျင့်မယ်ဆိုလို့ရှိရင်ခုနကကိုယ့်ရဲ့ထိန်းချုပ်မှုအမှမရှိရဲ့ပေါ့နော်အဲလုံခြုံမှုရကင်းမဲ့နေအချိန်ကြီးမျိုးမှာဒါမှစိတ်ကပေါ့နော်ကြံ့ကြံ့ခံနိုင်စေဆိုတာတဘာဝအလျောက်ဟိုတိဆောက်နိုင်မှုလိုအပ်တဲ့အတွက်အုံနောက်ကတိဆောက်ပေးမှမျိုးဖြစ်တယ်ပေါ့နော်ဒါပေမဲ့အဲ့ဒါကိုကျွန်တော်တူနဲ့တူတူရောက်ချင်းစီမှာဒီလိုဟိုတင့်သုံးနိုင်မယ်ဒီလနေ့ကွာချားနိုင်တယ်ပေါ့နော်ဒါပေမဲ့အရေးကြီးဆုံးအချက်တရားရောဒီတိုင်းဒီတိုင်းလေ့ကျင့်လို့ရလားရတာမိမိစိတ်ကိုမိနာလဲဆိုတာနဲ့ဖြစ်လာတဲ့ခံစားချက်တွေကိုမြင်သာစွာလက်ခံနေလက်ခံပြီးပစ္စုပန်တည်တည်နေရပေါ့နော်အများကြီးမစင်စားအောင်တနေ့တာပဲခါရှင်းတမ်းမယ်ပစ္စုပန်တည်တည်နေထိုင်နေတရားထိုင်နေအသက်ရှူသေးခြင်းငန်းလုံးတဲ့အေးဝအေးပြီးတော့ကျမိုင်နေညညအောင်စားတော့နေထိုင်နေဆိုလို့ရှိရင်ခုနအရန်ဆိုးရခက်ကုန်တဲ့အချိန်ကြီးရောက်နေတာမှာအုံနောက်ကတဘာဝရဖြန့်စင်းပေးရဖြန့်စင်းပေးနိုင်တယ်ပေါ့နော်ကျန်တဲ့ခံနိုင်စေကိုတည်ဆောက်ဖို့ကျွန်တော်ကလွယ်ကူလာမှာဖြစ်ပါတယ်
ဆိုဒီနေရာမှာအမျိုးသမီးရင်းနဲ့ပတ်သက်ပြီးတော့လည်းအထူးပြုမေးချင်ပါတယ်။စံဖတ်မှုတွေပြိပက္ခတွေကြုံလာရပြီဆိုရင်အမျိုးသမီးရင်းနဲ့ကလေးငယ်တွေဆိုတာကဒါထိခိုက်လွယ်တဲ့သူတွေထဲမှာပါဝင်ပါတယ်။အခုဆိုရင်လည်းဒါမြန်မာနိုင်ငံမှာစစ်ကောင်စီကဖမ်းဆီးတောင်းကြောင်းမဖြစ်ဖြစ်နော်ဒီထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင်းမဖြစ်ဖြစ်အဝေးဆုံးကချက်ပြရတဲ့ပြည်သူတွေတိုင်းနေချင်ရှိတဲ့အပြန်အလှန်ပြိပက္ခတွေကြားမှာပဲဖြစ်ဖြစ်ပေါ့နော်။ဆိုတော့ဒီလိုဒီမှာဆိုလို့ရှိရင်အမျိုးသမီးတွေအများပြားပါပါတယ်ဆိုတော့ဒီပြိပက္ခရင်းနဲ့ပတ်သက်လာလို့ရှိရင်အမျိုးသမီးတွေရဲ့စိတ်ကြံပန်းဆိုင်ရာကြံ့ကြံ့ခံနိုင်ရေးစွမ်းအားကိုရောဘယ်လိုများနားလည်လို့ရမလဲအမျိုးသမီးတွေရဲ့ဒီကြံ့ကြံ့ခံနိုင်မှုစွမ်းအားဘယ်လောက်ထိခိုင်ပါလဲလို့ပြောနိုင်မလဲရှင့်
ကျွန်မမိုင်အမပြောတော့အရင်မှမိုင်အမျိုးသမီးတွေကခုလိုနိုင်ငံရေးမတည်ငြိမ်တဲ့အခြေအနေပြည်ပကဖြစ်တဲ့အခြေအနေမျိုးမှာပေါ့နော်စိတ်တန်ရအမျိုးမျိုးခြိကရဖို့အခြေအနေတွေပုံပြီးရင်ဆိုင်ရမြန်မာပြည်ကမှမကားဘူးနိုင်ငံတကာမှာသာမျိုးပေါ့နော်ဘာလို့လဲဆိုတော့ခုနကကျွန်မတို့အားလုံးပြောတော့ရဲ့လူတိုင်းရင်ဆိုင်တဲ့အခက်ခဲတွေအပြင်လိင်ပိုင်းဆိုင်အကြမ်းဖက်မှုတွေအိမ်တွင်းအကြမ်းဖက်မှုတွေကိုရင်ဆိုင်ရတဲ့လူတွေကအများဆုံးအမျိုးသမီးဖြစ်လို့ရှိရပေါ့နော်ဒါကျွန်တော်မြန်မာတိုင်းမှာဆိုတာအခုတွေ့နေရပေါ့နိအဲနိုင်ငံရေးမတည်ငြိမ်တဲ့အချိန်မှာဒီလိုခန္ဓာကိုယ်ပိုင်းဆိုင်ရစိတ်ပိုင်းဆိုင်ရမလုံခြုံမှုတွေအများရှိနေရလုံးချုံမှုရမရှိဘူးစိတ်ထိခိုက်ခံစားနေရအချိန်မှာအမျိုးသမီးရကြံ့ကြံ့ခံနိုင်စွမ်းရတူးချင်းစီမှလည်းမဟုတ်သေးဘူးလို့ပတ်ဝန်းကျင်အတိုင်းဝန်းကဖေးမကူညီမှုကြီးလည်းအများကြီးကျွန်တော်တို့လိုအပ်လာပါနော်အဲဆိုဥမာအနေနဲ့ပြောရလို့ရှင်ကျွန်တော်တို့ဒီမှာအမျိုးသမီးရမှာအကြံဖတ်မှုကနေလျှောက်ခံစားလာရတဲ့သူကိုပတ်ဝန်းကျင်ကမိသားစုရညှိချင်းမှုရလေးစားချခင်မှုရနဲ့ကြိုးစိုက်ပေးရမယ်နောက်တစ်ခါကျွန်တော်တို့အားလုံးအနေနဲ့ပေါ့နော်ဒီအကြံဖတ်မှုရလျှောက်လာအမျိုးသမီးတွေကိုဟိုကျွန်တော်တို့အားလုံးကြိုးစားမှာပေါ့နော်ကျူးလွန်သူမှပါသာအပြစ်ရှိရကျူးလွန်ခံရတဲ့သူမှအပြစ်လုံးဝမရှိဘူးကျူးလွန်ခံရတဲ့လူတွေကရေရေဝွင့်ဝွင့်ရင်ဆိုင်ရတာဒီလိုအခြေအနေကိုကြံ့ကြံ့ခံရင်ဆိုင်နိုင်တယ်ဆိုတာအတူယူစရာပေါ့နော်လေးစားစရာအတူရဲကောင်းဖြစ်ရလို့မျိုးပေါ့လေနောက်ကျွန်တော်မျိုးဆက်အစစ်စစ်ဂုံယူရမယ့်ဖြစ်ရမျိုးသူတို့ရဲ့ရေရင်မှုတွေကိုပေါ့လေဂုံယူကြအောင်ကျွန်တော်ဒါမျိုးဟိုအတိမတ်ပြုဂုံပြုပေးရမယ်ပေါ့နော်ကျွန်တော်ပြောချင်တာခုနစိတ်တန်ရအများကြီးတွေမှာကိုကိုတိုင်းလည်းအဲကြံ့ကြံ့ခံနိုင်စိတ်ကိုကင်ဆယ်ထားတာဒီပတ်ဝန်းကျင်ကလည်းဝိုင်းပြီးတော့ပေါ့နော်ဒါဥပမာပေးဖို့အရင်လိုအပ်တယ်ရှင်အဲ့တော့ခါကြတော့နောက်တစ်ခါကျမတို့မိမအမျိုးသမီးနေရကြတော့ဒီလိုအချိန်ကြီးကြော်ဖြဲရတဲ့ဒါပထမဆုံးအချိန်မဟုတ်တော့ဘူးပေါ့နော်ခက်ဆက်ဆက်ကအကြံဖတ်မှုအမျိုးမျိုးစစ်အာဏာရှင်တွေအမျိုးမျိုးနဲ့ကြော်ဖြဲခဲ့ရတဲ့ဆိုတဲ့ခါကြတော့ဟိုတူးချင်းစီမှာရောလူပအဖွဲ့စည်းတစ်ခုမှာပေါ့နော်သူများနဲ့မတူတဲ့ အခက်အခဲကြုံရတယ်ဆိုတဲ့ခါကျရင်သူများနဲ့မတူရဲ့အကျဉ်းချခံနိုင်စိတ်ဆိုတာမျိုးရှိတာပေါ့နော်ဒါရီကကျမတို့မှာအမျိုးသမီးမှာအများကြီးတွေ့ရတယ်ကျမတို့မျိုးဗီဇပြန်နေတဲမှာကိုမှာပေါ့လေဒီတက်ချန်ခံနိုင်စိတ်ဆိုတော့ပါလာပြီးသားလို့ပြောလို့ရမယ်ခက်ဆက်ဆက်ကလေးကိုကြောဖြတ်ခဲ့ရဆိုတော့လေငါကပတ်ဝန်းကျင်မှာလည်းကိုကတွေ့ခဲ့ရတဲ့တခြားအမျိုးသမီးတွေအမျိုးသမီးကောင်းဆောင်တွေအမျိုးသမီးရေးစားကျမတို့လူမောင်ဖွဲ့စည်းမှာမိသားစုကောင်းဆောင်တွေဖြစ်တယ်လူမောင်ဖွဲ့စည်းရေးကောင်းဆောင်တွေလည်းဖြစ်တယ်ဆိုတော့ပေါ့နော်ဒီစိတ်တန်ရရေးကြားလေးကကောင်းဆောင်နိုင်ကျင်းဆောင်အားရပါတော့ဒါလေးကိုကျမတို့ကကွန်ပျူတာလေးစားပြီးတော့ဟိုချင်းချင်းအားပေးရမယ်ကိုကိုတိုင်းနဲ့တိဆောက်ပါတော့အမိသားအမျိုးသမီးအချင်းချင်းနဲ့တိဆောက်ရင်းနဲ့ကျမတို့ကြံ့ကြံ့ခံနိုင်စိတ်တွေကိုခုတားလျှောက်ငင်းတွေ့နေရဖြစ်ပေါ်ရတယ်နော်ကျမတို့မှာအတိုင်းဝိုင်းနေမှာဟုတ်ကဲ့
ဟုတ်ကဲ့ပါဒါမပန်းနူးကစိတ်ပိုင်းဆိုင်ရာဘာသာရက်နဲ့အမေရိကန်ပြည်တော်စုမှာပါရဂူပွဲကိုလေ့လာနေရင်းနဲ့နော်ပညာလည်းသင်ရင်အလုပ်လည်းလုပ်နေတယ်လို့လည်းသိရတယ်တစ်ချိန်တည်းမှာမှဒီမြန်မာနိုင်ငံအတွင်းကဒီစိတ်တန်ရရသူတွေအတွက်စိတ်ပိုင်းဆိုင်ရာကျန်းမာရေးအထောက်ပံ့ဖြစ်စေမဲ့အစံပေးတာတွေတနက်ပို့ချတာတွေလုပ်နေတယ်လို့လည်းသိရပါတယ်ဆိုတော့ဘာကြောင့်ဒီလိုတွေလုပ်ဖြစ်တယ်လဲဒီလိုလုပ်ကြကဘလို့အထောက်အကူတွေဖြစ်နေလို့ယုံကြည်ထားတယ်လဲဆိုတာလည်းပြောပြပါဦး
ကမ္ဘာမှာဒီကာလမှာပေါ့နော်တော်လိုင်းတွေစိတ်ပိုင်းဆိုင်ရာသူတွေချစ်တယ်ပံ့ပိုးပူတာအရင်အရေးကြီးဆုံးတဲ့အခန်းတက္ကနာလို့ကျွန်တော်ယုံကြည်ရတဲ့ပေါ့နော်ဒီကိုလေးလာတင်ယူနေတဲ့ပညာနဲ့ဒီလိုအချိန်ကြီးမှာတောင်းတနေရတယ်ကျွန်မစူးစမ်းပြီးတော့ဟိုလုပ်ဖြစ်တာပေါ့နော်အဲတော့ဟိုခုနလိုကျွန်မတယောက်တည်းမဟုတ်ပဲပြီးတင်ပြပမှာရှိနေတဲ့စိတ်ကျမ်းမာရေးပညာရှင်တွေအားလုံးကပူးပေါင်းပြီးတော့ကြံပေးမှုတွေကုစားမှုတွေတူးချင်းစီမလုံးနိုင်တဲ့တခါလေး group တွေပေးရပေါ့နော်အဲဆိုရကကျွန်တော်တို့လူကျွန်တော်တို့မှာအတိုင်းဝိုင်းမှာပေါ့နော်စိတ်ကျမ်းမာရေးပညာရှင်တွေကအရင်ကတည်းကလည်းအလုံးလောက်မရှိခဲ့ဘူးအခုဆိုပို့ပြီးတော့ဟိုနေပါနေပေါ့နော်လိုအပ်ချက်ကအရင်များတဲ့အခါကျတော့လေအဲ့လိုအချိန်ကြီးမျိုးမှတောင်မှကျွန်မတို့ဒီလိုအသိပညာဖြန့်ပြီးရင်းနေပေါ့လေဟိုဒီလိုရင်ဆိုင်ဖြည့်ရှင်းနိုင်မယ်လို့ကျွန်မတို့ယုံကြည်ပါတယ်ဘာဖြစ်လို့ဆိုတော့မြန်မာလူမျိုးရဲ့အချင်းချင်းအရန်ကယူဆိုင်တဲ့အရန်ကူညီပေးတဲ့အပိုင်းဝိုင်းအနေနဲ့ပေါ့လေအဲဒီလိုကိုပတာဖေးမမှုဆိုတာရရှိပြီးသားဒါမဲ့ထိရောက်တဲ့စိတ်ကြံ့ခံခိုင်စေရဲ့နည်းလမ်းတွေကိုသိချင်းအားဖြစ်ပေါ့နော်တူးချင်းစင်တယ်ကိုပတာပြန်တဲ့တည်ဆောင်နိုင်မယ့်အချင်းချင်းနဲ့ဝေမျှရင်းနဲ့ပေါ့လေဒီစိတ်တန်ရာလေးဒီထက်မရင်းသွောင်းအောင်တက်နိုင်တယ်မြတ်အသက်တာသွောင်းအောင်ပေါ့နော်ကူညီပေးနိုင်မယ်လို့ကျွန်မမျှော်လင့်ချင်တယ်ပေါ့လေအဲဒီလိုဒီပညာရေးဖြန့်ဝေပေးရင်အဲတက်နိုင်တယ်မြတ်လည်းအခုအတွက်ကနှစ်ရှိလာများကျွန်တော်တို့ဒီစိတ်တန်ရာလေးကုစားဖို့လိုအပ်သွားပြီဆိုတော့ကျွန်တော်တို့အားလုံးကလည်းဒီပေါ်အသက်မှာပဲအားလုံးကလည်းစိတ်ဆောက်ဖို့အသင့်တကယ်ရှိပါတယ်ကျွန်တော်တို့ယုံကြည်ပါတယ်
။ဟုတ်ကဲ့ပါမပန်းနူးအခုလိုအချိန်ပေးပြီးတော့ဖြေကြပြီးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်
။ကျေးဇူးများကြီးတင်ပါတယ်မယ့်ဒီလိုမျိုးများခင်ရတယ်
မကင်ဖြူတွေစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်ကိုအောင်ကစီစဉ်တင်ဆက်ပေးထားတာပါ
ဝါရှင်တန် DC ရဲ့အမျိုးသားရင်းမြစ်မှာရှိတဲ့ကိုရီးယားစစ်ပြန်စစ်မှုတန်းတွေရဲ့အောက်မြေဘွယ်အမှတ်တရအထိမ်းအမှတ်နေရာကို1995ခုနှစ်ဇန်နဝါရီလ28ရက်နေ့မှာဆောက်လုပ်ခဲ့တာပါ3နှစ်ကြာကိုရီးယားစစ်ပွဲမှာပါဝင်ခဲ့တဲ့အမေရိကန်တပ်ဖွဲ့ဝင်5.8တန်းရဲ့အနစ်နာခံဆွတ်လွတ်မှုကိုဂုဏ်ပြုပြီးဒီအထိမ်းအမှတ်နေရာကိုဆောက်လုပ်ခဲ့တာပါ1950ဇွန်လ25ရက်နေ့ကနေ1953ဇွန်လ28ရက်နေ့အထိဖြစ်ပွားခဲ့တဲ့စစ်ပွဲအတွင်းအမေရိကန်36,594 ဦးကြာဆုံးပြီးတော့အဲ့ဒီထဲက8,100ဟာတိုက်ပွဲအတွင်းဒါမှမဟုတ်စစ်စင်ရေးအတွင်းပျောက်ဆုံးခဲ့ပါတယ်33,284ဦးကတော့ဒဏ်ရာရခဲ့ပါတယ်ဒီအထိမ်းအမှတ်နေရာကိုတော့အပိုင်း၄ပိုင်းခွဲထားပါတယ်အရက်ခုနှစ်ပေလောက်ရှိတဲ့ရုပ်တူပေါင်း19ရုပ်ကိုအဲ့ဒီအထိမ်းအမှတ်နေရာအလဲလောက်မှာစိုက်ထူထားပါတယ်ကြီးတက်က14ဦး marine တက်က3ဦးရေတက်နဲ့လေတက်က2ဦးစီတို့ကိုကိုစားပြုစိုက်ထူထားတာပါကိုရီးယားနိုင်ငံကစိုက်ခင်းတွေပုံစံကြားလမ်းလျှောက်နေတာမျိုးဖြစ်အောင်အဲ့ဒီရုပ်တူတွေကြားမှာခြုံနှွဲပင်တစ်မျိုးစိုက်ထားတယ်လို့ကြောက်ပြားတွေလည်းခင်ထားပါတယ်ဒီကြောက်ရုပ်တွေကိုမိုးကခြုံပေးထားပြီးတော့လေမှာလွတ်နေတဲ့ပုံတံလည်းဖော်ထားပါတယ်ဒီကင်းတော့အဖွဲ့မှာဆက်သွေးရေးသမားစေမှုစသူတွေလည်းပါဝင်ပြီးတက်ဖွဲ့တာဝန်အလိုက်တနက်မျိုးစုံကင်ထားကြပါတယ်အဖွဲ့ခေါင်းဆောင်နဲ့တချို့ကတော့ကာပိန်တနက်တွေကင်ကြပါတယ်ဒီရုပ်တုရဲ့ညာဘက်ကကြောက်သားနေရမှာတော့နိုင်ငံမော်ကွန်းဌာနကနေရရှိတဲ့ကိုရီးယားစစ်ပွဲကာလအတွင်းရိုက်ကူးထားတဲ့မှတ်တမ်းတပ်ပုံပေါင်း2400ကျော်ရဲ့ပုံတွေကိုဖော်ပြထားပါတယ်။ အဲ့ဒီပုံတွေထဲမှာကြီးရီလီနဲ့မရင်းကုန်းရီတိုက်ခရီးတပ်ဖွဲ့ဝင်တွေရဲ့ပုံတွေကမ်းခြေဆောင်တက်နဲ့တခြားအသုံးဆောင်ပစ္စည်းပုံတွေပါပါတယ်ရုပ်တုတွေနဲ့ဒီကြောက်ပြားပေါ်ကပုံတွေကိုဆက်ဆက်ကြည့်မယ်ဆိုရင်လိုင်းတရံပေါ်နေပြီးခဝဲဝဲကကြည့်မယ်ဆိုရင်တော့ကိုရီးယားတောင်တန်းတွေရဲ့ပုံစံမျိုးဖော်ကျူးထားတာပါဒီကြောက်သားနိုင်ငံတွေပေါ်မှာရုပ်တုတွေရဲ့ပုံရိပ်တွေထင်ထင်အောင်လှုပ်ထားတာကြောင့်လဲရုပ်တုပေါင်း38ခုလိုမျိုးဖြစ်နေပြီးဒါဟာ38လကြာစစ်ပွဲအထိမ်းအမှတ်အနေနဲ့လည်းဖြစ်ပါတယ်အိမ်နေရဲ့ဘေဘက်မှာတော့စစ်ပွဲကာလကုလသမဂ္ဂရဲ့ဂျူပန်အာထုံးမှုတွေမှာအင်အားဖြည့်ဖို့တပ်ဖွဲ့ဝင်တွေပူပေးခဲ့တဲ့နိုင်ငံပေါင်း22နိုင်ငံရဲ့အမိကိုရေးထိုးထားပါတယ်။ရုပ်တုတွေမျက်နှာမူထားတဲ့နေရာဘက်မှာတော့ Freedom is not free နိုင်ငံနဲ့စက်ဝိုင်းပုံကာထားတဲ့အထိမ်းအမှတ်ရေကန်ငယ်တစ်ခုရှိပါတယ်။အင်တာနက်ကနေရယူဖတ်ရှုနိုင်တဲ့ e-books စာအုပ်တွေpodcast radio season ၄ကိုလက်ကင် cell phone ကနေတစ်ဆင့်ဖတ်ရှုနားဆင်နိုင်တဲ့အချိန်မှာတချို့ကတော့တကယ့်စာအုပ်ကိုင်းပြီးတော့ဖတ်ရှုရတာကိုကြိုက်နေသက်ဆဲပါဒါကြောင့် American ပြည်အောင်စုကတချို့မြို့တွေမှာစာအုပ်စင်ငယ်လေးတွေကိုရက်ွက်ထဲကလမ်းတွေမှာစိုက်ထူးပြီးစာအုပ်ချစ်သူတွေကြားအပြန်အလှန်အလဲလဲလှုပ်ပြီးဖတ်ရှုကြပါတယ်မြို့တော် Washington DC ကစာအုပ်စင်လေးတွေအကြောင်းကိုပြောပြပါမယ်အသက်၅နှစ်အရွယ် Avery ဟာသတင်းပတ်တိုင်းစာကြည့်တိုက်ကိုသူ့အမေနဲ့အတူသွားပြီးမဖက်ရသေးတဲ့စာအုပ်တွေကိုရှာဖွေပါတယ်တကယ်လို့သူ့အမေမအားရင်တော့အိမ်နားက Little Free Library စာအုပ်စင်လေးတွေမှာသွားရှာပြီးဖတ်ပါတယ
် They help you learn read and learn
စာပတ်တော့ဘူးသူတာရလိုက်လေငွေတွေမှာခြေတော့မရှိဘူးတချို့ငွေတွေမှာခြူတန်လိုထွက်တဲ့အမီးရှိတယ်တချို့ငွေတွေကသူတို့ကိုအန္တရာယ်ပြုမဲ့အခြားတရိတ်ဆန်ရဲ့မျက်စိတွေကိုအစိတ်တွေလမ်းမုတ်ထည့်နိုင်ပါလေ
Little Free Library အဖွဲ့ဟာစာဖတ်ပြအောင်အားပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးစာအုပ်တွေအပြန်အလှန်ငှားလို့ရအောင်စာအုပ်စင်လေးတွေစောက်ပြထားပါတယ်စာအုပ်စင်ရင်ကျင်းမှုထွန်းကားလာတာနဲ့အမျှတချို့တွေကလည်းတနိုင်တစ်ပိုင်းစောက်လို့လူတန်းလာကြပါတယ်စာအုပ်စင်အလူရှင်လည်းဖြစ် Little Free Library အဖွဲ့ဝင်လည်းဖြစ်တဲ့သတင်းတောက် Kat Lizaroff က
I had seen little free libraries all around in other neighborhoods
Little Free Library စာအုပ်စင်တွေကိုဒီနေရာတဝိုက်မှာတွေ့နေရတာကြားပါပြီကိုယ်ဝင်ချင်မစာအုပ်တွေငားရတာမျိုးကိုအရန်ကြိုက်ပါတယ်။စာကြီးတိုက်တွေရှိပေမဲ့အိမ်သားမှာလမ်းလျှောက်ယုံလေးနဲ့ကိုဖတ်ချင်တဲ့စာအုပ်ဖတ်ရတာအပြန်အလှန်ငားဖတ်ရတာအရန်ကိုပျော်စရာကောင်းပါတယ်
။ဒီစာအုပ်စင်ကိုလွန်ခဲ့တဲ့9နှစ်လောက်ကတည်းကသူစောက်လုပ်ခဲ့တာပါ။စာအုပ်အလွယ်တကူငားရန်ဖတ်ရှုလို့ရတာကြောင့်လေလူတန်းသူတွေပေါ်ရတယ်။စာအုပ်စင်မှာဆိုရင်စာအုပ်တွေအမြဲပြည့်နေတယ်လို့တချို့ဆိုရင်လည်းသူ့အိမ်ထိလာပြီးတော့စာအုပ်တွေလှူကြပါတယ်။
A neighbor from a couple of streets over contacted me to ask whether
လန်နလန်ချာကအလူရှင်မိသားစုဆိုရင်သူကလေးမွေးနေ့ပါတီအတွက်တခြားကလေးတွေနဲ့အတူစာအုပ်လာလူချင်ပါတယ်လို့ပြောပါတယ်သူတို့က costume ပါတီလာကြတာဆိုတော့ပုံစံမျိုးစုံဝတ်စားပြီးစာအုပ်စင်လေးမှာစာအုပ်တွေလာလူကြတာပျော်စရာကောင်းပါတယ
်ဆယ်နှစ်အတွင်း Little Free Library အဖွဲ့အနေနဲ့နိုင်ငံပေါင်း85နိုင်ငံမှာစာအုပ်စင်လေးတွေစောက်လို့လူတန်းနိုင်ခဲ့ပါတယ်ကျောင်းတစ်ကျောင်းမှာဆိုရင် main clinic ကင်းတော့အသင်းကလည်းစာအုပ်စင်တစ်ခုလှူဒန်းထားပါတယ်ကင်းတော့အသင်းခေါင်းဆောင်တဦးဖြစ်တဲ့ Jennifer Conrad က
Readers become leaders and Girl Scouts is really about fostering leadership
စာဖတ်သူတွေဟာခေါင်းဆောင်တွေဖြစ်လာကြပါတယ် main clinic ကင်းတော့အသင်းဆိုတာကလည်းခေါင်းဆောင်တွေဖြစ်လာအောင်သင်ကြားလေ့ကျင့်ပေးတဲ့အဖွဲ့အစည်းဖြစ်ပါတယ
်အသက်အရွယ်မရွေးကြားမမရွေးစာဖတ်ရင်းနဲ့ဒီစာအုပ်စင်လေးတွေကစာရီဖတ်ကြားရင်မြစ်တာတရားဝင်ငှနိုင်ကြဖို့လဲသူတို့ကမျှော်လင့်ထားတာပါခင်ဗျာအခုနောက်ဆုံးတင်ပြပေးခြင်းတဲ့အကြောင်းအရာကတော့ပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရတွေအတူပူးပေါင်းပြီးဘီလီယံ50တန်ဖိုးရှိတဲ့အဝေးပြေးလမ်းမတွေဖောက်လုပ်တဲ့စီမံကိန်းအကြောင်းဖြစ်ပါတယ်။1954ခုနှစ်ဇူလိုင်လ12ရက်နေ့မှာသမ္မတဒွိုက်အိုက်ဇန်ဟောင်းဝါဟာဒီအဆိုပြုချက်ကိုကန့်လန့်ခဲ့တာပါ။9000ကီလိုမီတာအရှည်ရှိတဲ့အဝေးပြေးလမ်းမကြီးတွေကိုဖောက်လုပ်ရမှာအကုန်ကျ90ရာခိုင်နှုန်းကိုပြည်ထောင်စုအစိုးရအနေနဲ့ကြားခံမှာဖြစ်ပြီးအဲ့ဒီလမ်းတွေကို Interstate အဝေးပြေးလမ်းမအဖြစ်လူသိများပါတယ်။
ပိုကြီးအဖြစ်စစ်တပ်မှတာဝန်ထမ်းဆောင်စဉ်တုန်းကအမေရိကန်ပြည်ထောင်စုအတွင်းကလမ်းတွေကိုလေ့လာစစ်ဆေးခဲ့ပူတာကြောင့်အဲ့ဒီလမ်းတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသမ္မတအိုက်ဇင်ဟာဝါအကြွမ်းတဝင်ရှိပါရယ်အဲ့ဒီအချိန်ကအဝေးပြေးလမ်းမတွေကိုစနစ်တကျအစီအစဉ်ဆွဲပြီးဖောက်လုပ်တာမဟုတ်ပဲဒေသလိုအပ်ချက်နဲ့ကန့်ညင်အောင်အဆင်ပြေတယ်လို့ဖောက်လုပ်ထားတာပါလမ်းတွေကကျင်းပြီးကြမ်းတမ်းတာကြောင့်လမ်းအခြေအနေကိုစစ်ဆေးလေ့လာခဲ့တဲ့ရင်နှန်းဟာလမ်းခရီးမှာ6ပတ်ကြာမြင့်ခဲ့ပါရယ်
နျူကလ িয়ার စစ်ပွဲဖြစ်တဲ့အခါဖြက်လန်းကနေခီးတူတူနဲ့ဘေးကင်းရာကိုသွားနိုင်တဲ့လမ်းကြောင်းတွေအမေရိကန်ဒေါ်လာပြန်ကျဲနေထိုင်နေကြသူတွေအလွယ်တကူဆက်သွယ်နိုင်အောင်ရည်ရွယ်ပြီးဖောက်လုပ်တဲ့10နှစ်ကြာစီမံကိန်းကိုသမ္မတကအဆိုပြုခဲ့တာပါ ဒါပေမဲ့လည်းကနေ့အချိန်မှာအမေရိကန်ပြည်အောင်စုဝေးပြေးလက်မှတ်တွေမှာများသောအားဖြင့်ကားတွေနဲ့ပြည့်ကျက်နေတာကြောင့်အဲ့လိုစဉ်းစားခဲ့ပုံဟာလက်တွေ့ထက်စိတ်ကူးရင်တသက်အခြေအနေမျိုးဖြစ်နေပြီးအရေးပေါ်အခြေအနေမှာလူအလုံးရင်းနဲ့ချီးပြီးပြောင်းရွှေ့ဖို့ကလည်းမဖြစ်နိုင်ပါဘူး
။ဒါပေမဲ့လည်းကောင်းမွန်ပြီးစနစ်ကျတဲ့အဝေးပြေးလမ်းစနစ်ကိုဖောက်လုပ်ခဲ့တာကြောင့်ဘတ်စ်ကားတွေ၊ကုန်တင်ကားတွေနဲ့ကိုပိုင်ကားမောင်းတွေဟာအစာအသောက်နဲ့ဓာတ်ဆီဖြည့်ကျန်းမာရေးကိစ္စဖြည့်ရှင်းချိန်ကလွဲလို့အမေရိကန်အရှေ့ဘက်ကန်ယူရန်ကနေအနောက်ဘက်ကန်ယူရန်ရောက်အောင်မရမနာမောင်းနေနိုင်ပါရဲ့ကော
။ကိုအောင်အစည်းအဝေးတင်ဆက်ခဲ့တဲ့သုတဆုံးလေအမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒေါခင်မျိုးသက်အစည်းအဝေးတင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရအောင်ပါ။
ဒီတစ်ပတ်တော့2021ခုနှစ်အတွက်ဓာတုဗေဒနိုဘယ်ဆုရသွားသူနှစ်ဦးကျန်းစတီထွင်ခဲ့တဲ့ Organic Catalyst လို့ခေါ်တဲ့ဓာတုဗေဒနယ်ပယ်ကထူးခြားခြားတီထွင်နိုင်တဲ့အောင်မြင်မှုအကြောင်းကိုပြောပြပေးပါမယ်
။ The Royal Swedish Academy of Sciences has today decided to award the 2021 Nobel Prize in Chemistry jointly to Benjamin List and David Macmillan.
တိပန်ဆိုင်ရာ Royal Swedish Academy က2021ခုနှစ်အတွက်ဓာတုဗေဒ Nobel ဆုကို Benjamin List နဲ့ David Macmillan တို့ကိုအချိုးအစားမငင်ညာတဲ့ Asymmetric Organocatalysis Detrim မှုကြောင့်ပူးတွဲချိမြင့်ဖို့ဆုံးဖြတ်ကြောင်းကြေညာပါတယ်လို့ဓာတုဗေဒ Nobel ဆုရွေးချယ်ရေးကော်မတီကပြောသွားတာပါ။ Germany နိုင်ငံ Max Planck Institute က Benjamin List နဲ့အမေရိကန်နိုင်ငံ Princeton တက္ကသိုလ်ပါမောက္ခ David Macmillan တို့ဟာအတူတူလက်တွဲပြီးသူတည်တနာလုပ်ခဲ့ကြတာမဟုတ်ပေမဲ့တစ်ချိန်တည်းလိုလိုမှာပဲဒီနည်းသက်ကိုတွေ့ရှိခဲ့ကြတာဖြစ်ပါတယ်။ Molecules တွေကိုတိဆောက်တာဟာသိက္ခာကိုခက်ခဲတဲ့အမှုပညာတစ်ယောက်ပါ။ Benjamin List နဲ့ David Macmillan တို့ဟာ Organocatalysis လို့ခေါ်တဲ့ Molecules တိဆောက်ဖို့အတွက်အထူးနည်းသက်တစ်မျိုးကိုကျန်းစနိုင်တာကြောင့်2021ခုနှစ်အတွက်ဓာတုဗေဒနိုဘယ်ဆုကိုထိုက်ထိုက်တန်တန်ရရှိခဲ့တာဖြစ်ပါတယ်။ဒီ organic catalyst ဟာကာဗွန်အိုက်တမ်တွေနဲ့တိစောက်ထားတဲ့တည်ငြိမ်တဲ့ပုံစံရှိပြီးလှုပ်ရှားမှုပိုးရှိတဲ့ဓာတ်အုပ်စုတွေတွဲလာနိုင်စွမ်းလည်းရှိပါတယ်။သူကဘယ်လိုသုံးနိုင်လဲဆိုတော့သူတို့ရဲ့တီထွင်မှုဟာဆေးတုတေသနအတွက်အကြီးဆုံးအထောက်အကူဖြစ်စေုံသာမကဝန်းကျင်မငြင်းငန်းစေတဲ့ဓာတုနည်းတစ်မျိုးကိုပါရရှိစေတာဖြစ်ပါတယ်။သူတေသနလုပ်ငန်းနဲ့ဆက်မှုလုပ်ငန်းအများအပြားဟာဓာတုဗေဒပညာရှင်တွေရဲ့ molecules အသစ်တွေဘယ်လိုတိဆောက်နိုင်လဲဆိုတော့တီထွင်နိုင်စွမ်းပေါ်မှာနှီးခိုးနေရတာဖြစ်ပါတယ်။သူတို့တီထွင်လိုက်တဲ့ဒီ molecules တွေကလည်းအပြည့်အစုံစီးဖက်နပ်အပါအဝင်ဆန့်ကျင်တက်တည်ရှိတဲ့ elastic နဲ့တာရှည်ခံတဲ့ durable ပစ္စည်းမျိုးကလည်း solar ပြားလိုနေအောင်ခြေကစွမ်းရင်တွေ battery ဩရက်ကတိမ်းစီးစွမ်းရင်တွေဒါမှမဟုတ်လူရဲ့ခန္ဓာကိုယ်တွင်ယောဂဖြစ်ပွားမှုတွေတိုးမလာအောင်ထိမ့်ပေးတာတွေအထိလုပ်ပေးနိုင်တာပါဒီလိုမျိုးအသုံးကျတဲ့ပစ္စည်းတွေထုတ်နိုင်အောင်ဓာတုဓာတ်ပြမှုတွေကိုထိမ့်ချုပ်နိုင်တိုးမြှင့်နိုင်အောင်လုပ်ပေးမယ် catalyst လိုအပ်ပါတယ်ဥပမာကားရဲ့ catalyst ကအစိတ်တဲ့ကာမီကိုတွေကိုအန္တရာယ်မရှိတဲ့ molecules အဖြစ်နဲ့ပြောင်းပေးတာမျိုးဖြစ်ပါတယ်လူသားတွေရဲ့ခန္ဓာကိုယ်ထဲမှာဆိုရင်လဲထောင်းနဲ့ချီတဲ့ catalyst တွေကအင်ဇိုင်းပုံစံနဲ့ပါဝင်ပြီးအသက်ရှင်ရပ်တည်ရဲ့အတွက်မရှိမဖြစ်လိုအပ်တဲ့ပစ္စည်းဖြစ်နေတာပါဒီ catalyst ရဲ့အလုပ်လုပ်ပုံကဘလို့ပါလဲအလွယ်ကူဆုံးနားလည်နိုင်ဖို့အတွက်ဓာတုဗေဒပညာရှင်ဒေါက်တာခင်မောင်ညိုကအခုလိုရှင်းပြပါတယ
် catalyst ဆိုတာကတော့ဘယ်ဓာတ်ပြည့်ချင်းမဆိုတော့ပြင်းပြအောင်လုပ်နိုင်စွမ်းရှိတဲ့ပစ္စည်းကိုခေါ်ပါတယ်အဲ့ဒီ catalyst ဆိုတဲ့မှာမိမိကိုယ်တိုင်ကဘာမှမပြောင်းလဲမပြောင်းလဲတဲ့အတွက်သူ့ကိုအနေငယ်ထိုက်ပေးရုံနဲ့ဓာတ်ပြည့်ချင်းကိုပြင်းပြန်စွာဖြစ်စေတဲ့ဟာ catalyst လို့ခေါ်ပါတယ်ဒီ catalyst တွေကတကယ်တော့ဓာတ်ပြည့်တဲ့အခါမှာပစ္စည်းတစ်ခုက activation energy ဆိုတာရှိတယ်ပစ္စည်းတစ်ခုကလူတွေလိုပေါ့တယောက်တစ်ယောက်မာနကြီးနေပေါင်းစပ်လို့မရဘူးအဲသူတို့သားလည်းမာနကြီးနေမယ်သူတို့သမီးလည်းမာနကြီးနေမယ်သူတို့မပေါင်းနိုင်အဲ့တော့ပေါင်းဖို့အတွက်ကိုနှိမ့်သားမာနကိုချရအဲ့တော့မာနချရတယ်အဲ့ဒီမာနချဖို့အတွက်ကိုဒီချားလူတယောက်ဝင်ပြီးတော့လောက်ရတယ်လို့ပဲဒီကက်တလစ်ကပါဝင်ပြီးတော့လှုပ်ဆောင်ပေးရတယ်ဓာတ်ပြည့်ချင်းဖြစ်သွားတယ်ဒါကြောင့်ကက်တလစ်ဆိုတာကျွန်တော်တို့ဒီမှာတော့ဗမာတွေကပြောကြတာအောင်သွဲသဘောမျိုးပြောကြပါတယ်အဲ့တော့အမှန်လူတွေကအောင်သွဲဆိုရင်နားလည်သွားပြီးဓာတ်ပြည့်ချင်းဖြစ်အောင်သူကဆောင်ရွက်ပေးတာပေါ့ ဒီလိုဝတ်သူ့ရတဲ့ပုံကိုအနေနဲ့အမှန်အရေးကြီးတဲ့ဆောင်ရွက်ချက်တစ်ခုပြုလုပ်တာရောက်ဖြစ်တယ်။အဲ့ဒီဆောင်ရွက်ချက်ကဘာလဲဆိုရင်ပေါကဲနဲ့ဖြစ်စည်းတွေဟာသူ့ရဲ့ဓာတ်ပြုနှုံးကအမှန်နေတယ်။ဓာတ်ပြုကလည်းအရန်ခက်တယ်။ organic ဖြစ်စည်းတွေကိုကျွန်တော်တို့လိုတဲ့နေရာကိုရောက်အောင်လို့ဆိုလို့ဓာတ်ပြုဖို့ဆိုတာဘလို့ရဘောအခုအချိန်မှာဆိုရင်ကျွန်တော်တို့ covid-19 အတွက်ဆိုရင်ဒီကျွန်တော်စားတယ်ဖက်တီအက်ဆစ်တွေလက်ပစ်တွေအဲ့ဒီကောင်တွေကြားထဲမှာဝင်ပြီးတော့အပြုတ်သွားစေတဲ့ဖြစ်စီထုတ်ချင်ရင်ဘယ်လိုလုပ်မလဲ။အဲ့တော့ဒီနေရာမှာအမတန်အရေးကြီးတာကက်တလစ်ပဲ။အဲ့ကက်တလစ်ဆံမပါရင်ဒါတွေပြုတ်လို့ရမှာမဟုတ်ဘူး။ဒါကြောင့်ဒီကက်တလစ်ကအမတန်အရေးကြီးတဲ့နေရာမှာပါဝင်ပြီးတော့လုံနိုင်တဲ့အနေအထားရှိတဲ့အတွက်နိုဗာဆုပေးရခြင်းဖြစ်ပါလေ။
ဟုတ်ကဲ့ပါဆရာခုကတော့ COVID-19 နဲ့ပတ်သက်ပြီးဆရာပြောတော့တယ်တခြားအရေးပါတဲ့နေရာတွေပေါ့နော် catalyst ဆိုဘယ်နေရာတွေမှာသုံးနေလဲအထူးကအဲ့ဒါလေးနည်းနည်းပြောပြပေးပါအောင်ဆရာ
ကျွန်တော်တို့အထိုက်အတန့်ဝင်ဖြစ်တဲ့ carbon monoxide ပေါ့ဘယ်ကားနေမှာ exhaust ဆရာ carbon monoxide ထွက်လာတယ်လူအန်လေးအမှန်ရှိပါဘယ်ကားတွေကနော်အားလုံးသိတဲ့အချိန်မှာ dust ကိုလောင်ကျွမ်းစေတယ်အဲ့တော့ ignition ဖြစ်တယ်လို့ကျွန်တော်တို့ကခေါ်ပါတယ်အဲ့ဒီလောင်ကျွမ်းတဲ့အခါမှာကာဗွန်နဲ့အောက်ဆိုင်နဲ့ရေနဲ့ဟိုကာဗွန်မိုနောက်ဆိုက်နဲ့ကာဗွန်တွေလည်းထွက်လာတာ။အဲ့တော့ကာဗွန်မိုနောက်ဆိုက်ဆိုတာနည်းနည်းလေးရှူမိတာနဲ့အဆိတ်တင်ပြီးတော့တည်နေပါလား။ဒါကြောင့်ကာဗွန်မိုနောက်ဆိုက်တွေကလေထဲမှာများလေလူတွေဒုက္ခရောက်လာပါ။အဲ့ဒီကာဗွန်မိုနောက်ဆိုက်ကိုအောက်ဆီဂျင်နဲ့ထပ်ပြီးတော့ပေါင်းတော့အေဇော့ဘာထည့်လာလဲဆိုရင်ပလက်တီနမ်ဟိုအနည်းငယ်ပဲထည့်လာ။အဲ့တော့ပလက်တီနမ်ကိုအေဇော့ဆံမှာထည့်လာရင်ကာဗွန်မိုနောက်ဆိုက်တွေကကာဗွန်နဲ့အောက်ဆိုက်ပေါင်းသွားတဲ့အတွက်လူတွေအများကြီးသက်သာလာတယ်။ဒါကတော့အမှန်တန်အသုံးဝင်တဲ့ example တစ်ခုပဲလို့ကျွန်တော်ယူဆပါတယ်
။ Catalyst ဟာဓာတုဗေဒပညာရှင်တွေအတွက်မရှိမဖြစ်အခြေခံပစ္စည်းတစ်မျိုးဖြစ်ပါတယ်။ Plastic နဲ့ရေမွေးကနေစားတောက်ကုန်ထိထုတ်ပြနိုင်တဲ့ဒီပစ္စည်းအတွက်အရင်ကတတုနဲ့ enzyme ဆိုပြီး Catalyst တစ်မျိုးပဲရှိတယ်လို့သိထားရကနေတိုက်ခရစ်2000ဝန်းကျင်ကစပြီးBenjamin List နဲ့ David McMillan တို့ကတတိယမြောက်အမျိုးအစားဖြစ်တဲ့ asymmetric organocatalysis အမျိုးအစားကိုအချိုးအစားမညီတဲ့ organic molecule လေးတွေနဲ့တိစောက်ထားတဲ့ organic catalyst လို့ခေါ်တဲ့အမျိုးကိုတီထွင်နိုင်ခဲ့တာဖြစ်ပါတယ်။သူတို့ရဲ့ catalyst နဲ့ပတ်သက်တဲ့အတွေ့အခေါ်ကရိုးရိုးရှင်းရှင်းနဲ့ထူးခြားတဲ့အတွက်အတော်များများကပဲငါတို့အရင်ကဒီလိုဘာကြောင့်မတွေးမိပါလဲလို့ဖြစ်ကုန်ကြတယ်လို့ဓာတုဗေဒနိုဘယ်ဆုရွေးချယ်ရေးဥက္ကဋ္ဌကပြောကြားခဲ့တယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်တင်ဆောင်ရအောင
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍနားဆင်ခဲ့ရတာဖြစ်ပါလေရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တလှည့်ပြောပြပေးပါရှင်။
ပြည်အောင်စုလွတ်တော်ကိုစားပြုကော်မတီ CRPH နဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG တို့ကလည်းမြန်မာလူထုရဲ့ဒီမိုကရေစီနည်းကြသဘောရဆန္ဒကိုကိုစားပြုတဲ့တရားဝင်အဖွဲ့အစည်းတွေအဖြစ်ထောက်ခံတဲ့အကြောင်းဥရောပပါလီမန်ကဆုံးဖြတ်လိုက်ပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံအကြအသေးကိုဥပဒေကြောင့်အရငြိမ်းချမ်းစွာဖြစ်ရှင်နိုင်ရေးဆွေးနွေးပွဲတွေလုပ်တဲ့အခါမှာလည်း CRPH နဲ့ NUG ကိုဖိတ်ခေါ်ဖို့ဥရောပပါလီမန်ရဲ့အောက်တိုဘာ6ရက်နေ့ဆုံးဖြတ်ချက်မှာတိုက်တွန်းထားပါတယ်။ဒါအပြင်အခုဆုံးဖြတ်ချက်ထဲမှာဖေဖော်ဝါရီလတရက်နေ့ကစစ်အာဏာသိမ်းမှုကိုပြင်းထန်စွာပြစ်တင်ရှုံချထားသလိုသမရအဝင်းမြင့်တဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့2020ပြည်နှစ်နိုဝင်ဘာရွေးကောက်ပွဲရလာကိုလေးစားဖို့အယက်သားအစိုးရကိုချက်ချင်းအာဏာပြန်အပ်ဖို့နဲ့ငြိမ်းချမ်းစွာဆန္ဒပြသူတွေအပေါ်အကြမ်းမဖက်ဖို့လွတ်လပ်စွာဆန္ဒထုတ်ပေါ်ခွင့်ကိုလေးစားဖို့ရွေးကောက်ခံလွတ်တော်အားလုံးကိုလွတ်တော်ကိုယ်စားလှယ်အားလုံးကိုတာဝန်ပြန်အပ်ဖို့လည်းတိုက်တွန်းထားပါတယ်International Republican Institute IRI ရဲ့2023ခုနှစ် Freedom Award ဆုလွတ်လပ်ခွင့်ဆုချီးမြှင့်ခံရသူတွေထဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတန်အမတ်ကြီးဦးကျော်မိုးထွန်းလည်းပါပါတယ်။အခြား၃ယောက်နဲ့အတူဆုချီးမြှင့်ခံရတဲ့ဆုပွဲပွဲအခမ်းအနားကိုတော့အောက်တိုဘာ19ရက်နေ့မှာကျင်းပမှာပါ။ဒီမိုကရေစီလွတ်လပ်ခွင့်နဲ့လူသားတွေရဲ့လွတ်မြောက်ရေးကိစ္စရပ်များတိုးတက်ရေးအတွက်ပိုင်းဖြတ်မြုပ်နှံဆောင်ရွက်ခဲ့ကြသူတွေကို IRI အဖွဲ့ကြီးကအမြင့်ဆုံးဒီဆုကိုချီးမြှင့်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံထဲကအနေနဲ့ဖြတ်ထားတဲ့ဒေသတချို့မှာစစ်တပ်ကလက်နက်ကြီးတွေတိုးချပြီးတော့အင်အားတွေတိုးနေတဲ့အပေါ်ဆိုရင်ကြောင့်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကပြောပါရယ်ချင်းပြည်နယ်ကံပလက်နယ်ဟာခါမြို့နယ်စကိုင်းတိုင်းထက်ကကနီနယ်မုံရွာမြို့နယ်မကွေးတိုင်းထက်ကခေါငေါမြို့နယ်တွေမှာလက်နက်ကြီးတွေပို့ချလာနေတဲ့အပြင်အစစ်မြစ်စစ်ဗိုလ်ချုပ်တို့ကိုပါလုထားတယ်လို့အော်တိုဘလာရှန်နေထုတ်ပြန်ချက်ထဲမှာပြောထားပါရယ်
နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ BJ Elias နဲ့ El Santo တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်တော်ရရှင်တွေကိုကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်
This program has come to you.